Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ VOA American စာရေး2024ခုနှစ်မတ်လ20ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းတူမီတာ3249လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ရှင်မသင်္ကေတထိုက်ပါရှင်
။ရုရှားကျူးကျော်စစ်ကိုရင်ဆိုင်ဖို့ယူကရိန်းကိုဆက်ပြီးအကူအညီတွေပေးသွားမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကကတိပြုပါရယ်။ရုရှားရဲ့ပိုင်ဆိုင်မှုတွေထိန်းချုပ်ထားတာကိုယူကရိန်းလက်နက်အကူအညီပေးရမှာအသုံးပြုဖို့ EU ကော်မရှင်ကအဆိုပြုထားပါတယ်။မြမအရေးနိုင်ငံတကာရွှေပြည်အေးတရားတွေကိုဝေဖန်လိုက်ပြီးအရေးယူအပြစ်ပေးမှုတွေပေါင်းစပ်ညှိနှိုင်းဆောင်ရွက်ကြဖို့ကုလအထူးတန်တမန်ကနိုင်ငံတကာကိုတိုက်တွန်းပါတယ
်။စစ်မှုထမ်းမှုရွေးချယ်ခံရသူတွေခီးသွောလာခွင့်ကတ်သက်ခရရတယ်ဆိုတဲ့အကြောင်းထိုင်းမှာလူသားမှုတန်တရားနဲ့မြန်မာ9ဦးဖမ်းဆီးခံရတဲ့အခြေအနေအင်ဒိုနီးရှားအစိုးရရဲ့သက်သာစံရောင်းချမှုတရုတ်ရှေးဟောင်းနိုင်ငံကြီးများအကြောင်းနဲ့ငရင်လုံနိုင်ခြင်းကိုကြိုတင်ခမန်းနိုင်ရေးကြိုးပမ်းမှုသတင်းဆောင်မတွေအပြင်ရေကြီးဩဇာယူကရိန်းမြန်မာနှိုင်းချင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစီရနဲ့ကဘာတလွားခီးသွားအစီအစဉ်တို့ကိုတော့သတင်းတွေပြီးမှနားဆင်ကြရပါမယ်။အခုတော့ဦးတင်မောင်တန်းကသတင်းတွေတင်ပြပါမယ်ရှင်
။ရုရှားကျူးကျော်စစ်ကိုတံမြတိုက်ခိုက်ဖို့လိုအပ်တဲ့အရင်းအမြစ်တွေယူကရိန်းကိုပေးဖို့အမေရိကန်ကဆုံးဖြတ်ထားဆဲဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကအင်ကာနေမှာပြောလိုက်ပါတယ်။အမေရိကန်ကယူကရိန်းကိုအကြအဆုံးခံနိုင်မှာမဟုတ်ဘူးလို့ဂျာမနီနိုင်ငံ Ramstein လေတပ်စခန်းမှာဥရောပနဲ့ကမ္ဘာတခြားတိုင်းပြည်တွေကကာကွယ်ရေးဝန်ကြီး90ကျော်ရဲ့အစည်းအဝေးမှာ Mr. Wright Austin ကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ယူကရိန်းကိုညီပေးရေးကအမေရိကန်အောက်လွှတ်တော်မှာတောင်းမတင်ရေးမချဖြစ်နေပေမဲ့contract ပေးတဲ့အခါမှာစုဆောင်းရရှိထားတဲ့ American dollar တန်း300ကို American ကာကွယ်ရေးတာဝန်ရှိသူတွေက Ukraine အတွက်တွဲရှိအသုံးပြုလိုက်ပြီးတပတ်ကြာမှာခုစီးဝေးကဖြစ်လာခဲ့တာပါ။ Germany နိုင်ငံကလည်း American dollar 542တန်းဖို့လက်နက်ခရံပြီးကြောက်စစ်သုံးရင်တွေကိုအကူအညီပေးမယ်လို့ Germany ကာကွယ်ရေးဝန်ကြီး Boris Pistorius ကသတင်းတောက်တွေကိုပြောပါတယ်။အင်္ဂါနေ့က Ukraine ကာကွယ်ရေးအဆက်အသွယ်အုပ်စုရဲ့အစည်းအဝေးအကြိမ်20မြောက်နေ့လည်းဖြစ်နေပါတယ်။ဒီအဖွဲ့အားယူကရိန်းကိုစီးရင်နဲ့တခြားအကူအညီတွေပေးဖို့အဓိကညှိနှိုင်းဆောင်ရွက်တဲ့အဖွဲ့လည်းဖြစ်ပါတယ်။ရုရှားရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်ရတာကရရှိလာတဲ့ဝင်ငွေခန့်မှန်းယူရို3ဘီလီယံကိုယူကရိန်းအတွက်လက်နက်အကူအညီပေးရမှာသုံးဖို့အဆိုပြုမယ်လို့ယူရိုပါကော်မရှင်နိုင်ငံကြီးမူဝါဒအကြီးအကဲကအင်္ဂါနေ့ကပြောလိုက်ပါတယ်။ယူကရိန်းထောက်ခံပံ့ပိုးရေးအတွက်ယူရိုပါသမ္မတခေါင်းဆောင်28ယောက်ရဲ့ထိပ်သီးအစည်းအဝေးအကြိုပုဒ်တူးနေမှာတင်ပြမှာပါ။ယူကရိန်းအတွက်လက်နက်ရမုံငွေတဲကိုအဲ့ဒီငွေတွေရဲ့90%ကိုင်းလုံးသွားဖို့အဆုပြုချက်မှာတင်ပြထားတဲ့အကြောင်းနိုင်ငံရေးဘူဝါဒအကြီးအကဲဂျိုးဆက်ဘိုရဲကပြောကြားပါတယ်။ဆရာငိုင်နှုံးကတော့ဥရောပသမ္မတရဲ့ဘတ်ဂျက်ကိုသွားမှာဖြစ်ပြီးအဲ့ဒီငွေကိုယူကရိန်းရဲ့ကိုယ်ပိုင်ကာကွယ်ရေးလုပ်ငန်းစွမ်းရည်တိုးများလာအောင်လုပ်ရမှာအသုံးပြုမယ်လို့ဆိုပါတယ်။ယူကရိန်းကိုပေးမဲ့အမေရိကန်ရဲ့ဘီလီယံ60%အဆုပြုချက်ကအမေရိကန်အောက်လွှတ်တော်မှမဆုံးဖြတ်နိုင်ဖြစ်နေတဲ့အချိန်မှာယူကရိန်းအကူအညီပေးဖို့ရှာကြရန်ကအခုအဆုပြုချက်ဖြစ်လာခဲ့တာပါ။ယူကရိန်းကိုကျူးကျော်ပြီးနောက်ရုရှားဘိုဘန်ပိုက်ဆိုင်တဲ့ယူရိုဘီလီယံ200ကျော်ကိုဥရောပသမ္မတကချုပ်ထိန်ထားလိုက်ပါတယ်။ဒီငွေရဲ့90%ကိုင်းလုံးလောက်ကနိုင်ငံတကာသဘောငွေလက်ခံတဲ့အဖွဲ့ Belgian ချေဆိုင် Euroclear အဖွဲ့ကကင်တွက်နေတာပါ။ဂါဇာမှာအပြစ်ရပြီး Hamas တွေဖမ်းထားတဲ့တရားခံတွေပို့လွှတ်ပေးရင်းနဲ့ပတ်သက်လို့သဘောတူညီချက်အစ်စ်ကို Israel နဲ့ Hamas တို့ရနိုင်ပါတယ်လို့ဂါဒါတာဝန်ရှိသူတွေကသတိကြီးကြီးထားအကောင်းမြင်တဲ့အကြောင်းဂါဒါနိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကအင်္ဂါနေ့ကပြောလိုက်ပါတယ်။အစွေထောက်လိုက်အကြီးကဒေးဗစ်ဘာနီယာပါဝင်တဲ့ဆွေးနွေးပွဲတွေအပေါ်မှာမာဂျက်အယ်အန်ဆာရီကအခုလိုပြောလိုက်တာပါ။ဒါပေမဲ့အောင်မြင်တယ်လို့ကြေညာဖို့ကတော့စောလှသေးတယ်လို့ဆိုပါတယ်။အဆိုပြုထားချက်မှာတော့မြို့တွေအားလုံးနဲ့လူနေထူထပ်တဲ့နေရာအားလုံးကအစ်ဇွေတပ်တွေရုပ်သိမ်းဖို့တောင်းဆိုထားတယ်လို့ဟာမတ်တာဝန်ရှိသူတယောက်ကဆိုပါတယ်။အသေးစိတ်ကတော့ဆွေးနွေးရအောင်မှဖြစ်ပြီးရက်ပေါင်းများစွာဒါမှမဟုတ်ရက်သက်တပ်ပေါင်းများစွာကြာနိုင်တယ်လို့အရာရှိတွေကပြောကြပါတယ်။ဒီတော့တွေ့မှာပဲအစ္စရေးဝန်ကြီးချုပ်နတရာဟူကရာဖာမြို့ကဟာမတ်စစ်သွေးကြွတွေကိုတိုက်ထုတ်မယ်လို့ပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့တောင်းဆိုချက်အရရာဖာကိုထိုးစစ်မဆင်မဲ့အစ္စရေးရဲ့ယီမန်းချက်ပေါအောင်လုပ်နိုင်တာကိုဆွေးနွေးဖို့ကိုယ်စားလှယ်တစ်ဖွဲ့ကိုနောက်ပတ်စောစောပိုင်းမှာဆင်လွတ်မယ်လို့အစ္စရေးကသဘောတူလိုက်ပါတယ်။
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင်
ပုရုမနခင်တရင်တွေကိုဗျူရီရုပ်တံကဆက်လက်ထုတ်လည်နေပါတယ်။မြန်မာနိုင်ငံဆိုင်ရာနိုင်ငံတကာရဲ့ချောမော့ဆက်ဆံရေးရွှေပြည်မှုဝါဒကကြာဆုံးနေတာထင်ရှားလာပြီးပေါင်းစပ်ညီနိုင်ပြစ်မှတ်ထားပိတ်ဆို့အပြစ်ပေးအရေးယူဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးသံတမန်ကအင်္ဂါနေ့ကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။February 26ရက်နေ့ကစပြီးအေဘီလ4ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့55ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီမှ Tom Andrew ကအခုလိုပြောလိုက်တာပါကုလသမဂ္ဂလုံခြုံရေးကောင်စီမှမဆုံးဖြတ်နိုင်ခဲ့ရဲ့အဖွဲ့ဝင်နိုင်ငံတွေကညီလာခံကနေဆုံးဖြတ်လှုပ်ဆောင်ကြဖို့လဲ Mr. Andrew ကတိုက်တွန်းလိုက်ပါတယ်ဒီမဟာဗျူဟာနဲ့အတူအဓိကခြေလှမ်း၃လမ်းကိုလည်းလမ်းကြရမယ်လို့သူကဆိုပါတယ်ပဋိပတ်ဒေသတွေအပါအဝင်အများဆုံးလိုနေတဲ့လူတွေစီထိထိရောက်ရောက်မြန်မြန်ပေးနိုင်မယ်လူသားချင်းစာနာထောက်ထားရေးမဟာဗျူဟာချမှတ်လှုပ်ဆောင်မှုစစ်ရာဇဝမှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုတွေအတွက်နိုင်ငံတကာရာဇဝမှုတရားရုံးရှင်းနေချုပ်ကိုမြန်မာနိုင်ငံအမှုလွှဲအပ်ဖို့မြန်မာအကူပြောင်းကိုပြင်ဆင်တဲ့အနေနဲ့နိုင်ငံရေးမူပေါင်းတရားဖန်တီးနေကြသူတွေကိုထောက်ခံဖို့၃ချက်ကိုလည်းမစ္စတာတောအမန်ဘရူးကတိုက်တွန်းသွားပါတယ်မွေးမနေ့ကစစ်ဘူတာဥပဒေကြောင့်ဖြစ်ပေါ်လာမဲ့အာဏာတွေကိုဘလို့အကောင်းဆုံးကင်တွယ်ကြမလဲလို့ကုလသမဂ္ဂလူခွင့်ရေးကောင်စီ55ကြိမ်မြောက်စည်းဝေးမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးသံတမန်နဲ့တက်ရောက်လာကြတဲ့နိုင်ငံတွေကို United Kingdom UK ကမေးခွန်းထုတ်လိုက်ပါတယ်။ဒီဥပဒေကြောင့်မြန်မာပြည်သူတွေပိုစိတ်သောကရောက်ကြမှာကြောင့်အလွန်အလွန်ကိုစိုးရိမ်မှုကဖြစ်မိတယ်လို့ UK ကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာလူ78တန်းကျော်ကလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေပြီးပြည်တွင်းစစ်ပြေးရှေ့ပြောင်းနေထိုင်ရသူ 1.6 တန်းကျော်ရှိနေတာမို့လူသားချင်းစာနာထောက်ထားမှုအကူအညီကိုလိုအပ်နေသူတွေစီအပိတ်ဆုံးရှိပို့ပေးနိုင်ရေးကအရေးပေါ်လိုအပ်နေတဲ့လူတွေညင်ညာချက်မှာထောက်ပြထားပါတယ်။ရိုဟင်ဂျာလူမျိုးတွေဟာစစ်ကောင်စီနဲ့ရခိုင်တပ်တော်တို့ကြားတိုက်ပွဲမှာကြားညံ့ပိတ်မိနေပြီးနှစ်ပေါင်းများစွာခွဲခြားဆက်ဆံခံခဲ့ရတဲ့အထိခိုက်နိုင်ဆုံးအုပ်စုလည်းဖြစ်တယ်လို့ UK ကဆိုပါတယ်။မြန်မာရင်းကမှာတာဝန်ခံမှုရှိဖို့လိုအပ်နေပြီးအပြစ်ပေးမခံရဘဲလွတ်နေတဲ့အဖြစ်တွေကိုအဆုံးသတ်ဖို့လိုတယ်လို့လည်း UK ကစော်ဩနှုတ်ဆော်လိုက်ပါတယ်။ဟောင်ကောင်လွတ်တော်ကအမျိုးသားလုံခြုံရေးဥပဒေကိုတညီတညွတ်ထက်ချမှတ်လိုက်တဲ့အတွက်လွတ်လပ်ခွင့်နဲ့ဆက်လက်ပိတ်ပင်မှာကိုအမေရိကန်ကစိုးရိမ်ကြောင်းအင်္ဂါနေ့ကပြောလိုက်ပါတယ်။ဟောင်ကောင်လွတ်တော်ကအမျိုးသားလုံခြုံရေးဥပဒေကိုတညီတညွတ်ထက်ချမှတ်လိုက်တဲ့အတွက်လွတ်လပ်ခွင့်နဲ့ဆက်လက်ပိတ်ပင်မှာကိုအမေရိကန်ကစိုးရိမ်တဲ့ကြောင်းအင်္ဂါနေ့ကပြောလိုက်တာပါ။ဒီလိုတော့ပြတွေဟာတခါကပွင့်နေလူအဖွဲ့အစည်းဖြစ်တဲ့ဟောင်ကောင်ကိုမြ мян ဆန်းဆန်းပြန်ပိတ်မဲ့အလားအလာလုပ်ရတွေဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိတဲ့ Veteran Patel ကတင်းနောက်တွေကိုပြောပါတယ်။ကတ္တချက်တွေနဲ့ဝေဝါတဲ့ဘာသာစကားအသုံးလုံးတွေကြောင့်တရင်းစာဆရာတွေလုပ်ငန်းရှင်တွေနဲ့တာနာပြုပုံကိုယ်တွေရဲ့အလုပ်တွေပေါ်ဟန်တာလာနိုင်တယ်လို့ဝေဖန်သူတွေကပြောကြပါတယ်။တရုတ်ပြည်မှာကြီးကိုလိုလားတဲ့လွတ်တော်ကဒီဥပဒေကိုမဲ93ညနဲ့ညီတဲ့အင်္ဂါနေ့ကအတည်ပြုလိုက်တာပါ။သရှုံမှုဒါမှမဟုတ်နိုင်ငံတော်ရှုတ်ချက်များခိုးယူမှုလို့ရာဇဝမှုတွေမှာအကြမ်းအဖျင်းသုံးလုံးထားတဲ့ဘာသာစကားကလူတွေအမတ်တမဲ့လောက်ကြတာကိုဥပဒေချိုးဖောက်တယ်လို့ကောက်ယူလို့ရနိုင်တဲ့အသုံးလုံးတွေဖြစ်နေတဲ့ကြောင်းသုံးသက်သူတွေကဝေဖန်ကြပါလေ
ဥတ္တမောင်တမရှင်အခုတော့သတင်းဆောင်မတွေထင်ပြပါမယ်ပြည်သူစစ်မှုထမ်းဥပဒေအရစစ်မှုထမ်းဖို့မဲနိုင်ရွေးချယ်ခံရသူတချို့ကိုစစ်မှုမထမ်းခင်ခီးသွလာခွင့်ကန့်သက်ထားတယ်လို့သိရပါတယ်စစ်ကောင်စီပြောခွင့်ရပြောထားတယ်လို့ပဲအခုလာမယ့် AB ပထမဘက်မှာတော့ပထမဆုံးအထုပ်ကိုစစ်မှုထမ်းဖို့ခေါ်ယူမယ်လို့လည်းသိရပါတယ်စစ်မှုထမ်းဥပဒေနောက်ဆက်တွဲအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုနှမ်းလောင်ပြောပြပါမယ်ရှင်
စစ်မှုထမ်းဖို့အသက်ပြည်သူတွေကိုစတင်စီရင်ကောက်ယူတာစီရင်ကောက်ယူထားတဲ့သူတွေကိုသွားနိုင်ခြင်းရှိမရှိခေါ်ယူမေးမြန်းတာတွေကိုမြို့နယ်ရက်ကျေးတွေမှာစတင်လှုပ်ဆောင်နေတာရက်တက်တပတ်ကျော်လာပြီဖြစ်ပါတယ်။နေသေးတာတွေနဲ့ရန်ကုန်တကရက်ွက်တချို့မှာတော့တတ်မှတ်အသက်ပြည်သူတွေထဲကနေစစ်မှုထမ်းရမယ့်သူတွေကိုမဲနိုင်ရွေးချယ်တာတွေလုပ်နေပါတယ်။မြို့နယ်တချို့မှာတော့မဲနိုင်ရွေးချယ်ပြီးသားသူတွေခီးသွားလာမယ်ဆိုရင်ကြိုတင်အကြောင်းကြားဖို့ရက်ကျေးအာဏာပိုင်တွေဘက်ကပြောဆိုနေတယ်လို့သိရပါတယ်။မဲနိုင်ရွေးချယ်ခံရသူတွေစစ်မှုမထမ်းချင်လို့ထွက်ပြေးမယ်ဆိုရင်မိသားစုဝင်တွေကိုအရေးယူမယ်ဆိုတာမျိုးအထိချင်းချောက်ပြောဆိုတာလည်းရှိတယ်လို့သိရပါတယ်။စစ်မှုထမ်းမဲ့သူတွေကိုပေးရမယ်လစာအတွက်လည်းစစ်မှုရမ်းမရှိတဲ့အိမ်အောင်စုတွေကနေလစဉ်ထောက်ပံ့ရမယ်လို့ရက်ကျေးအာဏာပိုင်တွေကပြောဆိုနေတဲ့အကြောင်းမင်းဘူးမျိုးနဲ့ဒေသခံတဦးကပြောပါတယ်
။ဘယ်လိုမဲမပေါင်းတဲ့ဒီပြည်သူတွေကိုကြာသူကဟိုတိမ်အောင်နားတော့တော်တော်ပေါ့နော်ကောက်ခံကြတယ် အမျိုးမျိုးပေါ့ဟိုသူကြီးပါဒီဟိုဟာဒီကောက်ခံတာကျင်းအင်ဂျင်ဝင်ကြီးကောက်ခံတာကျင်းကတော့မတူဘူးပေါ့ဗျာအဲကောက်ခံတဲ့ငွေကြီးကကြာဘာလို့မလဲဆိုတော့တင်းတန်းအခုသူတို့ဒီမဲပေါက်လိုက်တဲ့ဒူဒီကတင်းတန်းတက်တဲ့အခါမှာသူပြေးဖို့အတွက်အဲငွေကြီးကိုကောက်ခံတော့ပြောလို့ရှိရင်ချင်းစီနေချင်းပြန်ကြတော့အခုကောက်ခံနေပြီအခုကောက်ခံနေပြီဟိုမဲပေါက်သွားတဲ့လူကအပြင်ထွက်ခွင့်မရှိဘူးအပြင်ထွက်လို့ရှိရင်လည်းဒီဟိုစကွေးကြီးကဒီဟိုကန်တာတွေစကွန်ကြီးကန်တာတွေအဆိုရမှုကြီးကိုအဆိုရမှုကြီးကတော့ကတော့ရောမယ်ဒီဟိုသက်ဆိုင်ရာဒီစမတ်ကပ်ပေါ့နော်စမတ်ကပ်သူကိတော့လည်းဒီပေါ်ပြထားတဲ့စမတ်ကပ်သူတို့ချုံနေတယ်မှာဆီချေဆိုတဲ့ဖောက်ထားမျိုးတွေဒီလိုဆောင်ပြီးတော့မှသွားရမယ်ဆိုတော့ဒီလိုထပ်ပြီးသွားတယ်ဆိုလို့ဆိုရင်ကျန်စီရဲ့မိသားစုဝင်တွေကိုအရေးယူမယ်ဒါမျိုးရှိပါဘူ
းရှန်ကုန်မြို့ကရက်ွက်တချို့မှာလည်းစစ်မှုထမ်းဖို့အသက်ပြည့်သူစီရင်ကောက်ယူနေပြီးတော့အဲ့ဒီသူတွေကိုစစ်မှုထမ်းမထမ်းရက်ကျင်းအာဏာပိုင်တွေကခေါ်ယူမေးမြန်းတာတချို့ရှိပါတယ်စီရင်မှာပါဝင်လို့ခေါ်ယူမင်းမြန်းခံရတဲ့ဗဟန်မြုတ်ခံတူကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ်
။ပါဝင်လို့ဖောင်ဖြစ်ရတယ်။ပါဝင်လို့ဆက်လက်ပြည်သူဖြစ်ရတယ်။အဲသူတို့ကပြောတာပေါ့။ကြိုဒီဗဟန်ကိုလာတာဆိုရင်မျိုးနဲ့နှစ်ခုစားပဲရှိသေးတယ်။သူတို့ကမျိုးနဲ့ငါးခုစားဖြစ်တော့မှအထက်ကအဲ့စီရင်တွေကတော့ဘဟုတင်တယ်ဘဟုကနေပြီးတော့မှသူတို့လိုတလောက်ပဲမှနှစ်ယောက်အဲ့လိုဖြစ်ပေါ့နော်။သူတို့တော့နေတယ်မျိုးပေါ်မှာအဲ့လို1%လောက်ပေါ့ပဲ။ဟိုစမ်းပြီးတော့ခေါ်ကြည့်ဖို့တော့ပြောတယ်ပေါ့နော်။ဒါကြေးနာတော့ကြတော့သူကတော့နိုင်ငံသားနေတဲ့သူတွေသွားတော့နေသူတွေမတမောတက်နေတဲ့သူတွေဆိုရင်လည်းโอเคသွားရတဲ့ကိစ္စမရှိဘူးပြန်လာရင်တော့ထမ်းဖို့ထမ်းရမယ်စင်မသူတို့ရှိနေရင်ပေါ့နော်ပြီးသွားရင်စေးစစ်လိမ့်မယ်စေးစစ်လို့စေးကြတယ်ဆိုရင်တော့ဒါလုံးဝအပင်နဲ့ပါပါပြီအေးဘိုးဘီဘိုးစီဘိုးတွေဆိုရင်ဒါသူတို့ကြောက်တယ်လက်မခံဘူးအဲ့ကြံလည်းစေးကြရတယ်ပါမယ်စေးကြပြီးတော့တော့ပြီးသွားပြီတော့နောက်လည်းဘယ်တော့မှခေါ်တော့မှာမဟုတ်ဘူးအဲ့လိုရလို့စနေနဲ့လောက်သွားမယ်။ပထမဆုံးအတုပ်ကိုတော့ဒီလပိုင်းရှေ့ရက်နေမှာစခေါ်မယ်လို့တော့ပြောတယ
်။အမျိုးသမီးတွေကိုစစ်မှုထမ်းဖို့လက်တလောဆင့်ခေါ်အောင်မှမဟုတ်ဘူးလို့စစ်ကောင်စီကပြောထားပေမဲ့စီရင်ကောက်တဲ့အထက်အမျိုးသမီးတွေကိုပါထည့်သွင်းကောက်ခံတာရှိတယ်လို့သိရပါတယ်။ဒါပေမဲ့စီရင်ပါအမျိုးသမီးတွေကိုစစ်မှုထမ်းနိုင်တာရှိမရှိခေါ်ယူမေးမြန်းတာမရှိသေးဘူးလို့သိရပါတယ်။စစ်မှုထမ်းဖို့အတွက်ရဲကြီးတာဝန်ရှိသူတွေကစီရင်တွေလိုက်လံကောက်ယူနေတယ်ဆိုပြီးတရင်းတွေထွက်နေတာဟာကောလာဟလသာဖြစ်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကမတ်လ15ရက်နေ့မှာပဲ VOA ကိုပြောဆိုထားပါတယ်။ဒါပေမဲ့ VOA ကမေးမြန်းထားတဲ့ဒေသခံတချို့ကတော့စစ်မှုထမ်းဖို့စီရင်ကောက်ယူတာမဲနိုင်တာတွေနဲ့ငွေကောက်ယူမှုတွေရှိနေတယ်လို့အတိအကျပြောကြပါတယ်။စစ်မှုထမဲ့သူတွေရဲ့လက်စားအတွက်ဆိုပြီးတော့ကောက်ယူမှုတွေကအထက်ညွန်ကြားချက်မရှိဘဲကောက်ယူရလားညွန်ကြားချက်ပေးထားလို့ကောက်ယူနေတာလားဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်းရှင်းလင်းလင်းသိရနိုင်ဖို့အတွက်စစ်ကောင်စီဘက်ကဆက်သွယ်ပေမဲ့လက်ရှိအချိန်ထိပြန်ပြေးတာမရှိသေးပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့စစ်မှုထမ်းရမယ့်အစီအစဉ်ကိုလာမယ့်ဧပြီမှာပထမအတုံအနေနဲ့လူ9000စတင်ခေါ်ယူဖို့ပြင်ဆင်ထားတယ်လို့ပြောဆိုထားပါတယ်စစ်မှုထမ်းဥပဒေကိုမလိုက်နာတဲ့သူတွေဟာထောင်တန်း3နှစ်ကနေ5နှစ်အထိကြာခံရမယ်လို့ဥပဒေမှာပြဋ္ဌာန်းထားပါတယ
်။ထိုင်းနိုင်ငံရေရောင်းခရိုင်တွင်မြန်မာအလုပ်သမားတဦးအသက်ခံရမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံသား9ဦးကိုထိုင်းရဲတွေကတန်တရားတရားခံဖြစ်နေဖမ်းဆီးလိုက်ပါတယ်။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအရှေ့ဘက်ပင်လယ်ကမ်းကြီးရှိတဲ့ရေရောင်းခရိုင်စံနှစ်ထောင်းမြို့နယ်လက်ချိုင်းမောင်ရံဆက်မှုဆောင်မှာရှိတဲ့အလုပ်သမားတန်းရမှာပြီးခဲ့တဲ့မတ်လ23ရက်နေ့မနေ့အစောပိုင်းမှာလူသတ်မှုဖြစ်ပွားခဲ့တာပါအသက်46နှစ်အရွယ်မြန်မာအလုပ်သမားဖြစ်တဲ့စောနိုင်ဦးနဲ့ဇနီးဖြစ်သူတို့အိပ်ပျော်နေချိန်မှာသနက်ပမာနှစ်ယောက်ကအခန်းထဲဝင်ရောက်လာပြီးသနက်နဲ့ရှစ်ချက်ပြစ်ခတ်သွားခဲ့တာကြောင့်စောနိုင်ဦးဟာအခင်းဖြစ်ပွားတဲ့နေရာမှာပဲပွဲချင်းပြီးတေဆုံးသွားခဲ့တာဖြစ်ကြောင်းအမှတ်နှစ်ဒေသရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ဒီလူတက်မှုနဲ့ပတ်သက်ပြီးရယောင်ခရိုင်ရဲတပ်ဖွဲ့ကတနက်သမားတွေထွက်ပြေးသွားတဲ့လမ်းကြောင်းတစ်လျှောက်က CCTV မှတ်တမ်းတွေနဲ့လိုက်လံစစ်ဆေးခဲ့ပြီးထွက်ပြေးတိမ်းရှောင်နေသူတွေကိုလိုက်လံဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသား9ဦးကိုဗန်ကောက်မြို့နယ်နှစ်နေရာမှာဖမ်းဆီးခဲ့တယ်ဆိုပြီး Labor Right Foundation ရဲ့ဥက္ကဋ္ဌဦးအောင်ကျော်က VOA ကိုအခုလိုပြောပါတယ
်ဘလတ်ကတုံးရဲ့ဒီကဒီရယောင်ခရိုင်စံတန်းချောင်းစီတာမှာရှိတဲ့မြမလို့ဒီမှာတူဘတူနာမဲရနိုင်ဦးလို့ခေါ်တယ်။သူအဲ့46နှစ်အရွယ်ဒီနိုင်ဦးလို့အမည်ရတဲ့ပုဂ္ဂိုလ်နဲ့သူတင်နေအုပ်တော်ရတယ်ပေါ့။တော့ဒီလာရောက်ပြီးမှဟိုပြစ်ခတ်တဲ့ပုဂ္ဂိုလ်ကအမျိုးသမီးပဲသူ့လိုတော့မျိုးမတွေ့နဲ့။အမျိုးသားကိုပဲကျွန်တော်ကြည့်တော့စပါထောက်တယ်။မြမအချင်းချင်းမျိုးကမှုဖြစ်တဲ့လို့ကျွန်တော်တန်ရရှိရတဲ့အခါမျိုးထိုင်းနေတဲ့ပုဂ္ဂိုလ်တွေမှာသက်ဆိုင်ရာသူကြီးကြီးကြီးကြီးရန်စကန်လိုက်လာမှတော့နောက်ခံလိုက်တဲ့ခါမှာ ဒီခဏလေးပုံအောင်ပြရမယ့်အစ်ချစ်တဲ့သူတန်တရားဒီခဏဖြစ်ဒီပုဂ္ဂိုလ်ခုနကဦးဖန်ဆီးသွားတဲ့သူတက်တဲ့ကျွန်တော်သိရပါတော့တယ
်လူသားမှုနဲ့စတင်ဖန်ဆီးခံရသူတွေကတော့မြန်မာနိုင်ငံသားကိုမောင်နဲ့ကိုဖြိုးဖြစ်တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြကြပြီးအခင်းဖြစ်ပွားတဲ့နေရာမှာအသုံးပြုခဲ့တဲ့သက်သေးကန်တနတ်အတူနဲ့အသုံးပြုခဲ့တဲ့အနက်ရောင်ကားတစီးကိုပါသိမ်းဆီးနိုင်ခဲ့ကြောင်းထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာလည်းဖော်ပြကြပါတယ်မနက်7ရက်နေ့ည73ရက်နေ့အကူမနက်အစောပိုင်း2နာရီအချိန်နောက်မှာအလုသမားတန်းရမှာတွားရောက်ပြစ်ခတ်ခဲ့တာဖြစ်ပြီးကားပေါ်ကလူတချို့ကတော့ပြစ်ခတ်ခဲ့သူတွေကိုစောင့်ပေးနေတယ်လို့ဆိုပါတယ်လူသက်သမားတွေအသုံးပြုတဲ့အနက်ရောင်ကားတစီးကိုလည်းဖမ်းမိခဲ့တယ်ဆိုပြီးဥအောင်ကျော်ကဆက်ပြောပြပါတယ်
အခင်းဖြစ်ပေါ်ခဲ့တဲ့မတ်လ7ရက်တို့တော့76ချက်မှမှသူတို့ကအဒီမယောင်ခံလိုက်ပြီးမှသူတို့သူပုံအောင်နဲ့နေရာမှာတွေ့ရှိပြီးမှဖမ်းဆီးမိကြတော့ကံအနေရောင်နဲ့သွားတဲ့တန်တရားတက်ခံနဲ့အနေရောင်နဲ့သွားတဲ့အသွားတဲ့ဆက်တဲ့သူတို့အချင်းချင်းမှအဲ့ကစားသွားတဲ့လမ်းကြောင်းအဆုံးထိလိုက်လိုက်တဲ့ခါမှာသူတို့ပုံအောင်နဲ့နေရာကိုတွေ့ရှိမှရဲတပ်ဖွဲ့ဖောက်ထုတ်နိုင်ရတဲ့ဖြစ်တယ်တန်တရားတက်ဖွဲ့အနေမှာထုတ်ပြန်တာ
အမှတ်နဲ့ဒေသရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ရဖမ်းဆီးလိုက်တဲ့မြန်မာနိုင်ငံသား9ဦးထွက်ဆိုခဲ့တာကတော့သူတို့ဟာသေဆုံးသူစောနိုင်ဦးနဲ့ငွေကြေးဆိုင်ရာပြဿနာတွေကြောင့်တက်ခဲ့ရတာဖြစ်တယ်ဆိုပြီးဝန်ခံခဲ့တယ်လို့သိရပြီးဖမ်းမိသူတွေကိုဗန်ခဲရဲစခန်းနဲ့စနတ်ထောင်ရဲစခန်းမှာချုပ်နှောင်ထားပြီးဆက်လက်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့ဆိုပါတယ်ဖမ်းဆီးထားတဲ့မြန်မာနိုင်ငံသားတွေကိုလူသတ်မှုပူးပေါင်းကြံစည်မှုလက်နက်ကင်ဆောင်မှုတနက်နဲ့ပြစ်ခတ်မှုတွေနဲ့တရားစွဲဆိုခံရမှာဖြစ်တယ်လို့လည်းသိရပါတယ်
ခရနငင်းကသတင်းဆောင်မတွေကိုတင်ပြပါမယ်ရှင်။အင်ဒိုနီးရှားနိုင်ငံမှာ2023ခုနှစ်အတွင်းအယ်နီညိုရာသီဥတုကြောင့်မိုးကောင်ရေရှားဖြစ်ပြီးဒီနှစ်ဆန်းအထွန်းနှုန်းရော့ကျဈေးကလည်းအဆမတန်တက်သွားတာကြောင့်ပြည်သူတွေဆန်ဝယ်ဖို့အခက်တွေ့ရပါတယ်။အစိုးရကတော့ဈေးနှုန်းတက်တက်သားသားနဲ့ဆန်ကိုအကန့်အသတ်နဲ့ရောင်းပေးနေပါတယ်။ Reuters သတင်းဆောင်မကိုအခြေခံပြီးမအလိမ်မှာပြောပြပေးပါမယ်ရှင်။
အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာရဲ့စင်စင်ပုံးရောက်ွက်တစ်ခုမှာအမျိုးသမီးအများစုပါဝင်တဲ့လူအုပ်တန်းကြီးဟာအစိုးရဆံဝယ်ယူဖို့တန်းစီဆောင်ဆိုင်နေကြပါတယ်။2023ခုနှစ်တုန်းကအင်ဒိုနီးရှားနိုင်ငံတွင်စိုးစိုးရွရွမိုးခေါင်ရေရှားတာတွေကြုံခဲ့ရတာမို့ပြည်ရင်းစံစဘာစိုက်ပျိုးထုတ်လုပ်မှုတွေထိခိုက်ခဲ့ရပြီးစံစည်းလုံးတွေဟာလည်းတဟုန်တို့ပြစ်တက်လာခဲ့ပါတယ်။မြို့တော်ဂျကာတာရဲ့အရှေ့ပိုင်း25ကီလိုမီတာကွာဝေးတဲ့ဘက်ကာစီမြို့မှာအင်ဒိုနီးရှားနိုင်ငံပိုင်စားနပ်ရိက်ကဝယ်ယူရေးကုမ္ပဏီဘူးလော့ကေဆန်အိတ်တွေရဖို့ကြိတ်ကြိတ်တိုးတိုးဝေဝယ်ယူနေသူတွေတဲ့အသက်55နှစ်အရွယ်အုံးသီးရောက်သူမှရှိလဲပါဝင်ပါတယ
်ငါပြန်ရဘရာစ်မင်းဘာကငံထရီက
သမင်စားချင်တယ်ကျမဆန်လို့ချင်တာမလို့တိုးဝေဝယ်ရမယ်ဆိုရင်တော့တန်းစီဝယ်ရမှုအဆင်ပြေပါတယ်ဆန်ဆိုင်တွေကဈေးကြီးပေးဝယ်ရတယ်။အစိုးရဆန်ကဈေးသက်သက်သာသာရတယ်လေ။ဆန်ဈေးကလည်းကြီးတော့ကျမလုပ်ငန်းအတွက်လည်းလွယ်ကူတဲ့အချိန်ခါတော့မဟုတ်ဘူးပေါ့။ဈေးဝယ်သူလည်းပါလာတယ်။ကျုပ်လည်းကျမရောင်းမယ်မယ်။လူတွေကတိတ်မဝယ်ကြတော့ဘူး။ဒီနေ့ကတစ်ရက်လုံးကမှအင်ဒိုနီးရှားရူပီ3000လောက်ပဲရတယ်။ဥမရာဖျားဖူးရသည့်အတွက်ကျမပိတ်ဆံဘလို့စူအောင်မလဲနော်။
ပြည်ရဲ့လင်ကကမ္ဘာထိပ်တန်းစတင်ပို့တဲ့အိန္ဒိယနိုင်ငံကိုစတင်ပို့မှုကန့်သတ်ခဲ့ပြီးတဲ့နောက်16တိတာကာလအတွင်းကမ္ဘာစံစည်းလုံးပြတ်တလာခဲ့တာပါဆာဟာအင်ဒိုနီးရှားနိုင်ငံရဲ့လူဦးရေသန်း190အတွက်အဓိကအစားအစာဖြစ်ပါတယ်2023ခုနှစ်မှာ El Niño ရာသီဥတုကြောင့်အာရှနိုင်ငံအနှံ့မိုးရွာသွန်းမှုလျော့နေခဲ့ပြီးကမ္ဘာလုံးဆိုင်ရာငွေကြေးဖောင်းပွားမှုပြဿနာတွေနဲ့ကောက်ပဲသီးနှံအထွက်နှုန်းကိုလည်းထိခိုက်စေခဲ့တာကြောင့်စံစည်းလုံးဟာလည်းပြီးခဲ့တဲ့နှစ်ကတည်းက16ရာခိုင်နှုန်းပြတ်ခဲ့ပါတယ်
ကျမတို့မိသားစုကတစ်နေ့ကိုစံ1ကီလိုခွဲလောက်ကိုအနည်းဆုံးချက်ရတာပါစံစည်းကအခုလိုသားတက်နေမယ်ဆိုရင်တော့ကျမတို့မိသားစုအတွက်ကစိတ်ညစ်စရာပေါ့ရှင်ကျမတို့မှာခလေးချောင်းစိတ်တွေနဲ့ပေးစရာတခြားဘီတွေကလည်းရှိနေသေးတယ်လေ
ဒီလိုကုန်စည်လုံးတွေတက်လာပြီးပြည်သူတွေလင်းလာမှုတွေနဲ့ကြုံလာရရင်တော့အီလိုဒီရှာအစိုးရကအစားအသောက်ထုတ်ကုန်တွေကိုအစိုးရဈေးနဲ့တက်ရောက်ချပေးပါတယ်။ဘက်ကစီမြို့ရဲ့အစိုးရဈေးမှာတော့စက်1ကီလိုကိုအီလိုဒီရှာရူပီ1600အမေရိကန်ဒေါ်လာအားဖြင့်3.68ဒေါ်လာနဲ့ရောက်ချနေပြီးတော့စက်တအိတ်မှာဆန်5ကီလိုပါဝင်ပါတယ်။ပြပဆန်ဈေးကွက်မှာတော့အီလိုဒီရှာရူပီ14300အမေရိကန်ဒေါ်လာအားဖြင့် 3.96 ဒေါ်လာရှိပါတယ်အီရိုဒီရှားနိုင်ငံပိုင်စားတဲ့ရိတ်ခဝယ်ယူစုဆောင်ရေးကုမ္ပဏီဘူလော့ခါဆယ်တိုလောက်ပြီးပြန်ရောက်ပါကိုတားဆီးကတ်သက်တဲ့အနေနဲ့ပြည်သူတို့အုပ်ကိုဆန်နဲ့အိတ်လုံးနဲ့ကတ်သက်ရောက်ချပေးနေပါတယ် လက်လီစံအရောင်းဆိုင်တွေပါဆန်ရှားပါလာတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံတော်ကအရာတဲ့ချီရှိတဲ့ဈေးကွက်တွေကနေတစ်ဆင့်အစိုးရအရန်စံတန်ချိန်3သိန်းကျော်ကို2024ခုနှစ်ဇန်နဝါရီလကနေစပြီးတော့ဖြန့်ဖြူးရောင်းချပေးခဲ့တာပါ
Karena ini merupakan permintaan warga yang di mana pada saat ini harga
ကိုစိမာဆန်သေးကြည့်ပြီးဝယ်ရခက်တာကြောင့်ကင်းရင်ကင်းကြားရဒေသခံတွေကစားနပ်ရိက္ခာထောက်ပံ့ပေးဖို့ဒီကဆန်ကိုတောင်းဆိုတဲ့အတွက်အင်ဒိုနီးရှားနိုင်ငံပိုင်စားနပ်ရိက္ခာဝယ်ယူစုဆောင်ရေးကုမ္ပဏီဘူလော့ကိုကူညီပေးဖို့ကျွန်တော်တို့တောင်းဆိုခဲ့ပါတယ်။ဒါကြောင့်ဒီအစိုးရဈေးမှာဆန်တွေလာရောက်ပေးနေကြတာပါ
။ဘူလော့ကုမ္ပဏီဟာအစိုးရဈေးပေါင်း430ဒီပါကိုဇန်နဝါရီလမှာတည်ထောင်ခဲ့ပြီးတော့နောက်ထပ်ဈေးပေါင်း315ဈေးကိုလည်းဖွင့်ပို့စီစဉ်ခဲ့ပါတယ်။ဒီလိုအစိုးရဆန်ရောင်းချကူညီပေးတဲ့အစီအစဉ်ကို Bachelor အထိဆက်လက်လှုပ်ဆောင်သွားမယ်လို့ Indonesia အမျိုးသားအေဂျင်စီကဆိုပါတယ်။2023ခုနှစ်ကစာချုပ်တင်ဆက်တင်သွင်းခဲ့တဲ့ Indonesia နိုင်ငံဟာအခု2024ခုနှစ်အတွက်အရေးခွင့်ပြုထားတဲ့စာတန်ချိန်2တန်းကျော်အပြင်နောက်ထပ်စာခွဲတန်း Metric တန်ချိန် 1.6 တန်းကိုခွဲဝေပေးခဲ့ပြီးတော့ကမ္ဘာစာဈေးနှုန်းတွေဟာလည်းပိုမြင့်တက်လာနိုင်ခြင်းရှိပါတယ်ရှင်။ကျမအလေးပါပါ။
ကျောင်းနိုင်ငံဘေကျင်းမြို့တော် Forbidden City နန်းတော်တဲကတရုတ်ရှေးဟောင်းနိုင်ကြီးတွေကိုဗြိတိန်နိုင်ငံလန်ဒန်မြို့တော်ကသိပ်ပံပြတိုက်မှာပထမဆုံးအကြိမ်တစုတစည်းတဲ့ပြသထားပါတယ်။ဂီတသံနဲ့အတူအနုစိတ်လက်ရမြောက်ဖန်တီးထားတဲ့ဇီမင်ချောင်းလို့ခေါ်တဲ့နိုင်ကြီးတွေကိုတော့တရုတ်ဘီယင်းမင်းမြတ်တွေအတွက်လက်ဆောင်ဆက်သနိုင်အောင်ရည်ရွယ်ပြီးဗြိတိန်နိုင်ငံမှာတချင်းကဖန်တီးခဲ့ကြတာဖြစ်ပါတယ်။ AP သတင်းဆောင်မကိုမက်ခင်ဖြူထွေးပြောပြပါမယ်ရှင်။
စင်မင်ချောင်းဆိုတာကတော့တရုတ်လူသူ့အတူအလိုလျောက်အသံမီတဲ့ခေါင်းလောင်လိုတေပေရပြီးဆက်ရှိရာစုနဲ့တရုတ်အင်ပါယာမင်းတွေအင်မတန်ကိုငါနှစ်ချိုက်သဘောကျခဲ့ကြတဲ့နိုင်ကြီးတွေဖြစ်ပါတယ်။ရွှေလျားလှူရှားနေတဲ့လက်တံတွေနဲ့အတူဂီတဇံတွေပါပါတဲ့ဒီနိုင်ကြီးတွေကိုဖန်တီးခဲ့တဲ့ပြည်ထောင်ပညာရှင်တွေကတော့တရုတ်လူစင်မင်ချောင်းလိုအသံထွက်ဖို့ခက်ခဲတာကြောင့်တချင်းဆိုတဲ့နိုင်ကြီးလိုသာခေါ်ဝေါ်ပြောခဲ့ကြပါတယ်။တရုတ်တွေကစီမင်းချောင်းကိုစောက်ခေါ်ခဲ့တာကတော့1662ခုနှစ်ကနေ1922ခုနှစ်အထိစိုးစံခဲ့တဲ့ကန်စီမင်းဆက်လက်ထံမှာပါအစောပိုင်းဥရောပသာသနာပြုတွေကတရုတ်ဘုရင်မင်းမြတ်တွေအတွက်လက်ဆောင်အဖြစ်ယူလာတဲ့နိုင်ချီတွေကိုကန်စီမင်းကသဘောကျနှစ်ချိုက်သွားခဲ့တာပါအဲ့နောက်မှကြင်ပါပဲပေကျင်းမြို့တော်က Forbidden City တရုတ်နန်းတော်ကြီးထဲမှာဒီနိုင်ချီတွေကိုစုဆောင်းလာခဲ့ကြပါတယ်Forbidden City ကတော့အခုအခါမှာကမ္ဘာရှေးဟောင်းအမွေအနှစ်နေရာတစ်ခုဖြစ်တယ်လို့နှစ်ပေါင်း900ကျော်တရုတ်နိုင်ငံရဲ့အာဏာအခြေတည်ခဲ့တဲ့နေရာတစ်ခုဖြစ်ပါတယ်။စီမင်းချောင်းဂီတသံနဲ့နိုင်ကြီးတွေဟာတရုတ်မင်းတွေအတွက်နန်းတော်တွေလုပ်ငန်းတွေကိုအချိန်မမန်ဆောင်ရွက်နိုင်အောင်အထောက်အကူဖြစ်စေတဲ့အပြင်နက္ခတ်တရားတွေကိုတွက်ချက်ရမှာလဲမှန်မှန်ကန်ကန်တွက်ချက်နိုင်အောင်လုပ်ပေးပါတယ်။ဒါကြောင့်နန်းတော်တွေမှာလူကြိုက်များတဲ့နေရာတစ်ခုဖြစ်လာခဲ့တာပါ။လန်ဒန်သိပ္ပံပြားတိုင်းမှာရှေးဟောင်းသိပ္ပံပစ္စည်းတွေကိုထိမ့်သိမ်းဆောက်ရှောက်သူ Jane Despora ကအခုလိုပြောပါတယ
် So the British makers intended that the Zimingjong would be sent out to China so they
Zimingjong နိုင်ကြီးတွေကို British ဖန်တီးသူတွေကတရုတ်နိုင်ငံအတွက်တီးခြားရည်ရွယ်ဖန်တီးခဲ့ကြတာဖြစ်ပါတယ်ဒါကြောင့်တရုတ်မင်းတွေစိုက်နိုင်မယ်လို့ယူဆတဲ့ဒီဇိုင်းတွေဖန်တီးခဲ့ကြပါတယ်သူတို့ကိုယ်တိုင်တရုတ်ကိုမရောက်ဖူးခင်အရှေ့တိုင်းအကြိုက်ဖြစ်နိုင်မဲ့ပုံစံကိုမတ်စာတီထွင်ကြရတယ်လို့တခါတရံအကြိုက်နဲ့တထက်တည်းမကြတာတွေလည်းရှိခဲ့တာပါဒါပေမဲ့ဘလို့ပဲဖြစ်ဖြစ်တရုတ်မင်းတွေကတော့ဇီမင်းချောင်းနိုင်တွေကိုနှစ်ချိုက်သဘောကျခဲ့ကြတဲ့အတွက်ဒီလိုနိုင်တွေယာနဲ့ချီစုဆောင်းခဲ့ကြပါတယ်
ဒီလိုတရုတ်မင်းတွေစုဆောင်းလာခဲ့ကြတဲ့ရှေးဟောင်းနိုင်ကြီးတွေတဲက23ခုကိုတရုတ်နန်းတော်ပြတိုက်ကနေငားရမ်းယူပြီးလန်ဒန်မြို့တော်ကသိပ္ပံပြတိုက်မှာလက်တတော်ပြတာထားတာဖြစ်ပါတယ်။စိတ်ဝင်စားစရာသမိုင်းဆိုင်မြင့်တာတချို့ကိုပြန်မြင်ရတယ်လို့ပါပဲလို့အနုပညာလက်ရာတွေကိုဝေဖန်သုံးသပ်သူ Tabish Khan ကပြောပါတယ်
။ It's great to see so many beautiful intricate objects.
ဟောပါပြီးတော့နူးစိတ်လဲရမြောက်တဲ့ပစ္စည်းတွေအများအပြားကိုခုလိုကြည့်ခွင့်ရတာသိကောင်းပါလေအတော်များများပြည်ထိုင်မှာဒါပထမဆုံးတွေ့ခွင့်ရတာပါပဲပြည်ထိုင်တဲ့တရုတ်ကြာဂုံသွဲမှုအကြောင်းသမိုင်းဆံမျက်နှာကိုမြင်လဲရသလိုဖြစ်တဲ့အပြင်တရုတ်နဲ့ပတ်သက်လို့ပြည်ထိုင်နိုင်ဖန်သည်သူတွေကဘလို့မှန်းဆမြင်ခဲ့ကြသလဲဥရောပကရောတရုတ်ကဘလို့မှန်းဆမြင်တာမျိုးသူတို့ဖြစ်စေခြင်းခဲ့ကြသလဲဆိုတာတွေကိုဒီလဲရတွေကနေသိနိုင်ပါလေ
တဖက်နဲ့တဖက်ထိတွေ့ဆက်ဆံမှုတိတ်မရှိသေးတဲ့အချိန်တရုတ်ယဉ်ကျေးမှုစူရာကိုတည်တည်ချာချာမသိအချက်အလက်ဆုံးဆုံးလေးတွေမရှိဘဲနဲ့မှန်းဆပုံဖော်ခဲ့ကြတာတွေမှာလွှဲချော်ခဲ့တာတွေရှိခဲ့တာကိုလည်းသူကခြောက်ပြပြီးအဲ့ဒီခေတ်အခါကအခြေအနေကိုပြန်မြင်ရစေတယ်လို့လည်း Tabish Khan ကပြောပါတယ်ဆစ်ရှိရစုနှစ်အတွင်းတရုတ်ကိုသွားဖို့ဆိုရာကအနေအများပြီးခက်ခဲကြမ်းတမ်းလွန်ပါတယ်။ဒါကြောင့်ဥရောပသားအနေငယ်ပဲတရုတ်ကိုရောက်ခဲ့ကြတာကတော့အော်ဆရာမဟုတ်ပါဘူး။ဒီလိုအခြေအနေတွေအောက်မှာပဲအရှိတိုင်းသားတွေအကြိုက်ကိုမှန်းဆပုံဖော်ဖန်တီးခဲ့ကြတဲ့ဒီနာယီကြီးတွေကတရုတ်နိုင်ငံမှာတံမိုးကြီးပြီးရှားပါတာကြောင့်တိုင်းပြည်ကိုအုပ်စိုးသူလူဒန်းစားတွေပဲပိုက်ဆိုင်နေပါတယ်။မျိုးစားနေစားမင်းတွေဟာဘယင်မင်းမြတ်အလေးပေးခံရဖို့အတွက်ဒီလိုတံမိုးကြီးရှားပါပစ္စည်းတွေကိုဗြိတိန်နိုင်ငံကနေဝယ်ယူပြီးလက်ဆောင်ပဏာအဖြစ်နဲ့နန်းတော်တွေကိုလာရောက်ဆက်သားခဲ့ကြတာပါ၁၈ရာစုကတော့ဗြိတိန်နိုင်ငံလုပ်ငန်းရဲ့ရွှေခေတ်ဖြစ်ပါတယ်အဲ့ဒီအချိန်ကအစစ်အမြင့်ဆုံးနည်းပညာသုံးအသေးစိတ်တည်ကြတဲ့လက်မှုပညာဖြစ်ပါတယ်နိုင်ပညာရှင်တွေဟာသူတို့ရဲ့ကျွမ်းကျင်ပညာနဲ့လူတွေစိတ်ကြည်မှုပျော်ရွှင်စေမဲ့ဂီတတန်းအနုစိတ်ရှုပ်ထွေးလာတဲ့လှုပ်ရှားမှုတွေပါတဲ့လက်ရမြောက်နိုင်တွေကိုဖန်တီးခဲ့ကြတာပါဒီလိုသမိုင်းဝင်လက်ရမြောက်တန်ဆုံနိုင်ကြီးတွေကိုတရုတ်နှစ်တကူကာလဖေဖော်ဝါရီလထဲမှာခင်းကျင်းပြသနိုင်တဲ့အတွက်ဂုဏ်ယူတယ်လို့ Jane Despero ကပြပွဲစတင်ဖွင့်လှစ်တဲ့ဖေဖော်ဝါရီလ၂ရက်နေ့ကပြောဆိုခဲ့ပါတယ်
It's a perfect time for us to be opening today.
Tomorrow တော့ဒီနေ့လိုအချိန်အခါမျိုးမှာပြသနိုင်တာကတကယ့်ကိုအချိန်ကောင်းပါပဲ။တရုတ်နှစ်သစ်ခုဖို့ရပိုင်းသာလိုတော့တဲ့အချိန်မျိုးမှာဒီလိုလှပတဲ့ပစ္စည်းတွေကိုပြသခွင့်ရအောင်နန်းတော်ပြတဲ့ကရရရောရောငှားရမ်းပေးတာကြောင့်လည်းအခုလိုအချိန်အခါ kait ဂုံပြုဆင်နွှဲဖို့အခွင့်အလမ်းရလိုက်တာပါပဲ။
အခုပြပွဲကိုတော့စီမင်းကျုံတရုတ် Forbidden City နန်းတော်ကအဖို့တန်နိုင်လက်ရများလုံနာမဲပေးထားပြီးလက်ရမျိုးကသိပ်ပံပြလိုက်မှာဖေဖော်ဝါရီလ၁ရက်နေ့ကနေဇွန်လ၂ရက်နေ့အထိခင်းကျင်းပြသချမှာဖြစ်ပါရဲ့ရှင
် Texas Tech တို့ကသုတေသနပညာရှင်တွေဟာဉာဏ်ရည်တို့နည်းပညာ AI ကိုသုံးပြီးငရေလုံနိုင်ခြင်းခန့်မှန်းချက်တွေပိုကောင်းမလာအောင်ကြိုးစားနေကြပါတယ်Texas မြို့တော် Austin ကနေ VOA သတင်းထောက်ဒင်းမစ်ရှယ်သတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကတင်ပြပေးပါမယ်ရှင
်။ကဘာတလွန်းမှာပျက်စီးမှုကြီးမားတဲ့ငရင်တွေလှုပ်ခဲ့ပေမဲ့ဘယ်သူမှကြိုးပြီးမသိခဲ့ကြဘူးလို့ Austin မှာရှိတဲ့ Texas Tech ကသူ UT ကဘူမိယူပဗေဒပါမခစာဂေးဖာမိုကပြောပါတယ်
။ Predicting earthquakes is the
တကယ်တော့မြေငလျင်ပညာရမှာငလျင်တွေကိုကြိုတင်ခံမှန်းဖို့ဆိုတာအားလုံးကြိုးပမ်းနေတဲ့ကိစ္စပါလွန်ခဲ့တဲ့နှစ်ပေါင်း100ကျော်လောက်ကတည်းကစူးစမ်းနေကြတာပ
ါ UT သုတေသနအဖွဲ့ဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းလှုပ်ခတ်ခဲ့တဲ့ငရင်ဆိုင်ရာအချက်လက်တွေနဲ့ AI နည်းပညာကိုသုံးပြီးအပြည့်အစုံများတဲ့ငရင်တကယ်လှုပ်မဲ့အခြေအနေကိုကြိုတင်ပြီးခံမှန်းဖို့အတွက်တဘာဝနဲ့ရှင်ပြီးပုံစံထုတ်ခဲ့ကြတာဖြစ်ပါတယ်အဖွဲ့ခေါင်းဆောင်ဖြစ်တဲ့ UT တက္ကသိုလ်စီးပွားရေးဘူမိဗေဒဌာနကအထောက်ပမကရန်ကင်ချမ်းကတော့ဒီပြိုင်ပွဲမှာသူတို့နိုင်ပါတယ်တဲ့ငရင်လှုပ်မှာကိုရောဘယ်နေရာမှာလှုပ်မယ်ဆိုတာနဲ့ပြင်းအားအပါဝင်ဒီငရင်တွေနဲ့ပတ်သက်ပြီးရာခိုင်နှုန်း80လောက်တိတိကျကျခန့်မှန်းနိုင်ခဲ့တယ်လို့လည်းပြောပါတယ်
Because of the competition we have a very good depth set
ဒီပြိုင်ပွဲမှာကျွန်တော်တို့ကတကယ်ငလျင်လှုပ်ချိန်မှာရတဲ့အချက်လက်တွေနဲ့စမ်းသပ်တာလို့တိတ်ကိုအရေးကြီးတဲ့စမ်းသပ်မှုနဲ့အချက်လက်ကောင်းတွေရခဲ့တာကြောက်ပ
ါအခုရခဲ့တဲ့ AI model မှာခံမှန်းချက်အတွက်အချက်လက်တွေကိုထည့်ပေးပြီးပုံစံထောက်ရပါတယ်ဒါကိုလူသားတွေလုပ်ဖို့အတွက်အတော်ခက်တယ်လို့လဲချမ်းကပြောပါတယ် UT ဖွဲ့နဲ့လက်တွဲပြီးလှုပ်ဆောင်နေတဲ့ Texas ပြည်နယ်ငရင်တိုင်းတာရေးကွန်ရက် TexNet ကစုံစမ်းစစ်ဆေးမှု Alexandra Safari Dick ကတော့
We could identify which are the parameters of the ground model
ငလျင်မလှုပ်ခင်မှာမြေပြင်လှုပ်ရှားမှုဒါမှမဟုတ်လျှက်စစ်တန်လိုက်တက်တိုင်းတဲ့စနစ်မှာတွေ့ရတဲ့အပြောင်းလဲတွေကိုစစ်ဆေးနိုင်ပါတယ်။ဒါကြောင့်အဲ့ဒီမှာအပြောင်းလဲတွေတွေ့မယ်ဆိုရင်တော့ငလျင်လှုပ်တော့မယ်ဆိုတာကိုခံမနိုင်ပါတယ
်။တချို့ငလျင်လေးတွေလှုပ်မယ်ဆိုတာကိုသတင်းတစ်ပတ်လောက်ကြိုးပြီးခံမနိုင်တဲ့နဲ့အများစုကတော့လှုပ်ခါနီးမှပဲပြောနိုင်တယ်လို့သူတို့အဖွဲ့ကပြောပါတယ
်။ The most accurate prediction may come just immediately.
တိတိကျတဲ့ခံမန်းချက်ကိုတော့လှုပ်ခါနီးမှပဲခံမနိုင်မှာပါ။ဒါပေမဲ့ကနဦးသတိပေးချက်စနစ်အတွက်တော့ငလျင်မလုတ်ခင်ကလေးမှာပဲသတိပေးဖို့လုံလောက်တဲ့အချိန်ရှိပါတယ်
။သူတို့အဖွဲ့ဟာနောက်မှလှုပ်မဲ့ငရင်တွေကိုခန့်မှန်းနိုင်ဖို့အတွက်ပထဝီအနေအထားအမျိုးမျိုးမှာလှုပ်ခဲ့တဲ့ငရင်ဆိုင်ရာအချက်လက်တွေကိုသုံးပြီးစမ်းသပ်မှုတွေလုပ်နေပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ယူကရိန်းမြန်မာနိုင်ရှင်ချက်အမေရိကန်နိုင်ငံရင်းနဲ့ကမ္ဘာတလွခီးသွားအစီအစဉ်တို့ကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုတော့မြေကြီးဩဇာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်ကမ္ဘာဈေးကွက်မှာမြန်မာစံဈေးကွက်ဝေစုရဖို့အတွက်အရင်အသွေးပြည့်ဝတဲ့စံအမျိုးအစားတစ်မျိုးကိုခြေခြေပြန့်ပြန့်ထုတ်လုပ်ပြီးဈေးကွက်ထိုးပေါက်ဖို့လိုအပ်ပါတယ်။မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စုမင့်ကလေ့လာတင်ပြထားပါတယ်ရှင
်။မြန်မာနိုင်ငံရဲ့အမျိုးသားတည်နှံဖြစ်တဲ့စံစဘာဟာပြည်တွင်းစားသုံးမှုအတွက်လည်းဖြစ်တယ်လို့ပြည်ပကိုတင်ပို့တဲ့အဓိကအကြဆုံးတိုင်းပြည်ထုတ်ကုန်လည်းဖြစ်ပါတယ်အင်္ဂလိပ်ကိုလိုနီခေတ်နဲ့လွတ်လပ်ရေးရပြီးပါလီမန်ဒီမိုကရေစီခေတ်တို့မှာမြန်မာနိုင်ငံဟာနိုင်ငံတကာကိုစံတင်ပို့ရောင်းချတဲ့အထက်မှာထိပ်တန်းနိုင်ငံတစ်ခုဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီလိုနိုင်ငံတကာကိုစံတင်ပို့ရောင်းချမှုအများဆုံးအချိန်တွေတုန်းကလည်းနိုင်ငံတကာမှာမြန်မာပြည်ကစံဆိုပြီးရေပူရသဘောမျိုးလောက်ပဲသိရှိခဲ့ကြပေမဲ့ခိုင်မာတဲ့အမျိုးအမည်တစ်စိတ် brand တစ်ခုကိုတော့ကြဲကြဲပြန့်ပြန့်တည်ဆောက်နိုင်ခြင်းမရှိခဲ့ပါဘူးအဲ့ဒီနောက်1962ခုနှစ်မှာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာရှင်ခေတ်အဆက်ဆက်တလျှောက်လုံးမှာလည်းအရင်ကလောက်မဟုတ်တော့ပေမဲ့စံကိုပဲအဓိကပြပပို့ကုန်အဖြစ်အားထားခဲ့ကြရတာဟာဒီကနေ့အချိန်အထိဖြစ်ပါတယ်ဒါပေမဲ့လည်းဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ခိုင်မာတဲ့စံဈေးကွက်တဲကိုတော့ထိုးပေါက်နိုင်ခဲ့ခြင်းမရှိပါဘူးအဓိကကတော့အရင်အသွေးပြည့်ဝတဲ့စံအမျိုးအစားကောင်းတစ်ခုကိုကြဲကြဲပြန့်ပြန့်ထုတ်လုပ်နိုင်ခြင်းမရှိတာကြောင့်ဖြစ်ပါတယ်ဟိုးတစ်ချိန်ကပြည်ပကိုစံအကြီးကျယ်တင်ဖို့ရောင်းချခဲ့တဲ့မြန်မာနိုင်ငံဟာဆိုရင်စစ်အာဏာရှင်ခေတ်အဆက်ဆက်မှာတဖြည်းဖြည်းနဲ့အိန္ဒိယထိုင်းဗီယက်နမ်တို့ရဲ့နောက်မှာအဝေးကြီးကိုပြတ်ကျန်နေခဲ့ပါပြီအိန္ဒိယကဘာစမတီဆန်ထိုင်းကဂျက်စမင်ဆန်နဲ့ဗီယက်နမ်က ST25 ဆန်အမျိုးသားတို့ဟာဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ခိုင်မာတဲ့ဈေးကွက်မှာကြဲကြဲပြန့်ပြန့်နာမည်ရနေရာရနေကြပြီဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းတဦးဖြစ်တဲ့ကိုထက်စော်ထွန်းကအခုလိုသုံးသပ်ပြပါတယ်။
နိုင်ငံတကာမှာဆိုရင်သူရဲ့ဒီ Jasmine Right of Basmati တို့ကဒါယူရိုပ်တင်နိုင်ငံအထိဒါလူတိုင်းကကြိုက်နေတဲ့စားသုံးနေကြတာပေါ့နော်ကျွန်တော်တို့နိုင်ငံမှာနံပါတ်1စမယ်ဆိုရင်ပေါ့နော်မျိုးပဲပေါ့နော်အဓိကမျိုးကမတန့်ရင်မျိုးကိုကျွန်တော်တို့သိသိချာချာတန့်စင်မှုနဲ့ပေါ့နော်နောက်ကမျိုးခွဲတွေမပအောင်ထုတ်လုပ်နိုင်တဲ့ကျွန်တော်တို့ကုမ္ပဏီတွေပဲဖြစ်ဖြစ်ပေါ့နော်ထုတ်လုပ်တဲ့မျိုးစေးထုတ်ကုမ္ပဏီတွေဖြစ်ဖြစ်ပေါ့နော်ဒါတွေတကယ်ကိုစနစ်ကျကျပေါ့နော် quality ရှိထုတ်နိုင်တဲ့ဖြစ်ပေါ့နော်ဒါတွေရှိဖို့ကအရန်ကြီးကြီးတယ်အဲ့ဒါတွေမရှိတဲ့အခါကျတော့ကျွန်တော်တို့မျိုးစေးတွေကိုတောင်သူတွေကိုယ်တိုင်ကလည်းသူတို့ရဲ့ကြုံရတစ်နှစ်ရလာတဲ့မျိုးတွေပဲပြန်ဆိုင်နောက်တစ်နှစ်အတွက်ပြန်ထားပေါ့နော်ဒီလိုမျိုးတွေစိုက်နေတဲ့အခါကျတော့သူတို့ရဲ့စဘာတွေထွက်လာတဲ့အခါမှာမျိုးကွဲတွေဒီမျိုးကွဲပါတဲ့ပြဿနာဒါနံပါတ်1အနေနဲ့ဒါအခက်အခဲတစ်ခုပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာဆိုနိုင်ငံတကာကိုကျွန်တော်တို့ကပို့ဖို့အတွက်ပေါ့နော်တည်ထန့်ဆိုင်ဖို့အတွက်သဘောတစ်ခုဒါရွှေ့ဖို့မှဆိုရင်ကျွန်တော်ရွှေ့ဖို့ပေါ့ဆန်နာမည်ကြီးရဲ့ရေးမြေဒေတာနဲ့ပေါ့နော်အရင်လဲကိုက်နေတယ်အမျိုးမျိုးဒေတာမှာကျွန်တော်တို့ကဒီတောင်သူအစုဖွဲ့တွေနဲ့ကုမ္ပဏီနဲ့ပေါင်းပြီးတော့ပေါ့နော်ချေချေပြန့်ပြန့်ကိုဒီမျိုးဆိုရင်ဒီမျိုးကြတဲ့ပဲဆိုက်ပြီးတော့ပေါ့နော်တကယ် export ကိုကြီးရွယ်ပြီးတော့ဆိုက်တင်တယ်ပေါ့နော်အဲ့လိုမဟုတ်ဖ ೇನೆ အဲကိုကလဲဆိုက်တယ်အခြားတောင်သူအခြားစဘာမျိုးတွေနဲ့စိုက်တယ်ဆိုရင်ဒီမျိုးတွေကကြာလာတဲ့အခါကျတော့ဆက်မျိုးလို့ဖြစ်သွားတာပေါ့နော်ကျွန်တော်ဘာလို့လဲစဘာချင်းချင်းဆိုတဲ့အတွက်ကြောင့်မို့အခြားမျိုးတွေကဒီဝုံမုံတွေကူတယ်ဝုံမုံကူပြီးတော့နောက်တစ်ခေါက်သူ့ကနေပေါ့ထွက်လာတဲ့စဘာမျိုးစေးတွေကြတော့ကျွန်တော်တို့တမတို့သူ့ရဲ့အနံ့အသက်ကပထမမှာအရင်မွေးတယ်ဆိုရင်ဒါအခြားမျိုးနဲ့ရောပြီးတော့အနံ့အသက်ကညော့သွားတာလို့နောက်တစ်ခုကကျွန်တော်သူ့ရဲ့ quality ပေါ့နော်ကျွန်တော်တို့ဒီ shoe for sense ဆိုရင်သူ့ရဲ့စံစဘာရဲ့စံစေးရဲ့အရွယ်အစားကဒီရှည်မျောမျောပေါ့နော်ကျွန်တော်တို့ဟိုသူ့ရဲ့အရှည်လျားလေးကကောင်းနေတဲ့အခါမှာအခြားဘေးမှာမှစိုက်တဲ့ဟိုတခြားမျိုးတစ်မျိုးကစံစေးလုံးတို့တို့ဒါမျိုးတွေဖြစ်နေမယ်ဆိုရင်ဒီဟာမျိုးတွေနဲ့ကျွန်တော်တို့ကရောရှက်မိ ပြီးတော့ဝန်ပုံကူပြီးတော့တစ်ခုနဲ့တစ်ခုနောက်တတိတာအတွက်ဒါတွေကိုဒါပြန်စိုက်မယ်ဆိုရင်နောက်တစ်ခုမှကျွန်တော်တို့ကတကယ်မူရင်းဒီ triple ball ဆမ်းမွေးလို့တော့ကျွန်တော်တို့ကရတော့မှာမဟုတ်ဘူးပေါ့နော်အဲ့အတွက်ကြောင့်မို့ဒါကလည်းကျွန်တော်တို့တကယ်ကိုစဉ်းစားရမယ့်ချက်ပေါ့နော်ဘာဖြစ်လို့လဲဆိုရင်တမျိုးကောင်းထုတ်ဖို့ကကြတော့ export အတွက်ဆိုတာအရန်အရေးကြီးတယ်ပေါ့နော်စိုက်တာကတော့ကျွန်တော်တို့နေမြေဒေတာမှာ ERB ဆိုရင် ERB နဲ့ကိုက်တဲ့စပါးကျွန်တော်တို့စိုက်လို့ရတယ်အမရန်ကုန်ဆိုရင်ရန်ကုန်ဒေတာမှာကျွန်တော်တို့ပဲခူးဆိုရင်ပဲခူးဒေတာမှာအဆင်ပြေတဲ့စပါးကိုကျွန်တော်တို့ကစိုက်လို့ရတာပေါ့နော်ဒါပေမဲ့အဲ့လိုမျိုး export အတွက်ရည်ရွယ်မယ်ဆိုရင်တော့တကွင်းတစ်ဆက်ထဲပေါ့နော်ကျွန်တော်တို့ဧကတောင်းချီဆိုရင်တောင်းချီပြီးတော့ဒီတကွင်းတစ်ဆက်ထဲမှာကျွန်တော်တို့ရဲ့ export ပို့မယ်ဟာတကယ်မျိုးကောင်းမျိုးတန်းကိုပဲတုံးပြီးတော့ဒီလူတွေကကိုမျိုးကိုလည်းမဟုတ်ဘူးကျွန်တော်တို့ဟိုကဒိုလူရှီယာရတဲ့မျိုးဒီလူရှီယာရတဲ့မျိုးတုံးပြီးတော့မဟုတ်တော့ခနေပေါ့နော်တကယ်ကိုရှူပေါ်ဆန်းရဲ့အစ်စ်အမှန်မျိုးကိုပဲကျွန်တော်တို့ကအားလုံးတောင်းသူတွေတုံးပြီးတော့စိုက်မှသာကျွန်တော်တို့ကဒီမျိုးကောင်းပေါ့နော်ကောင်းကောင်းရမယ်
ကမ္ဘာမှာဆန်စပါးအများဆုံးထုတ်လုပ်တဲ့အိန္ဒိယထိုင်းနဲ့ဗီယက်နမ်နိုင်ငံတွေမှာသူတို့ရဲ့ခိုင်မာတဲ့ဈေးကွက်အတွက်နာမည်ရနေရာရတဲ့ဆန်အမျိုးအစားတွေကိုမျိုးစပါးထိမ့်သိမ်းတာရင်သာမကထုတ်လုပ်မှုပိုင်းတွေဖြစ်ကြတဲ့တူလောင်မှုစနစ်တွေချိတ်ခွဲမှုအပိုင်းတွေမှာလည်းစနစ်တကျဆန်ချင်းဆန်ကျွန်းမီလုပ်ကင်ကြပါတယ်ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂစံနယ်ဤကနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းတူဖြစ်ခဲ့တဲ့ကိုထက်စော်တွန်းကပဲအခုလိုနိုင်ရှင်သုံးသပ်ပြပါတယ်
ကျွန်တော်နိုင်ငံမှာနေသူတို့ရဲ့ပြည့်စုံတဲ့စနစ်တွေမှာဆိုရင်လည်းလိုအပ်ချက်တွေအများကြီးရှိတယ်ဒီစပားပင်အတွက်လိုအပ်တဲ့အာဟာရတွေကိုပြည့်ဝစွာပြည့်မီစွာမထည့်နိုင်တဲ့ဟာတွေ quality ဘိုင်းကိုကြတော့တကယ်နိုင်ငံတကာ export ဖြစ်လာဖို့အတွက်ကြတော့အဆင်မပြေတော့ဘူးပေါ့နော်အဲ့ဒီမှာကျွန်တော်တို့စပားထွက်လာတဲ့အချိန်မှာဆိုရင်လည်းပေါ့နော်ဒါကျွန်တော်မြန်မာနိုင်ငံမှာအဓိကအများဆုံးဖြစ်တာကတော့ဟိုချိတ်ခွဲတဲ့အခါမှာကျွန်တော်တို့ဆန်တွေကိုအချောင်းအတိုင်းမရတော့ဘူးဒီကျိုးချီတဲ့အရာခိုင်လုံးများတာတွေရှိရောရှိလာဟိုသူ့ရဲ့ quality ကဒီပေါ်တော့နိုင်ငံတကာကိုကိုးဖို့ဟာမှာအဲ့ဒီဟာလဲကျွန်တော်တို့အများကြီးလိုတယ်နောက်တစ်ဆင့်သွားမယ်ဆိုရင်ဒီ post harvest technology ပေါ့နော်ကျွန်တော်တို့ဒီရိုက်သိမ်းညင်လို့ဤပညာပေါ့နော်ထုတ်ပိုးတဲ့စနစ်ပေါ့ဘယ်လိုထားလဲဆိုရင်ကျွန်တော်တို့ကဒါအခန်းထဲမှာဂွန်ဒီအိတ်နဲ့ထည့်ပြီးတော့ပဲကျွန်တော်တို့ကတူလောင်ရင်တူလောင်မယ်၄၅၆လာပေါ့နော်နိုင်ငံတကာမှာဆိုရင်ဒီ quality ပေါ့နော်မိအောင်လို့ရိတ်သိမ်းပြီးတော့ဆန်ချိတ်ခွဲပြီးတဲ့အချိန်မှာအနံ့အရသာနဲ့ပြည်စုံတဲ့ဒီပုံပေါ့နော်သူတို့ဒါတွေကိုမပြည့်စည်အောင်တကယ်ကိုအမြဲတမ်းဟိုလက်ဆက်နေအောင်ပေါ့နော်ဒီလိုအရသာမျိုးဖြစ်အောင်သူတို့မှာကျွန်တော်အပြည့်အဝကျွန်တော်တို့လုပ်နိုင်တယ်အခြားကျွန်တော်အာရှနိုင်ငံရဲ့ဆန်စပါးတွေနဲ့ကျွန်တော်တို့ကရှင်းပြမယ်ဆိုရင်နိုင်ငံတကာဈေးကွက်မှာကျွန်တော်တို့ရဲ့ product တစ်ခုပေါ့နော် brand တစ်ခုကိုကျွန်တော်တို့တည်ဆောက်တဲ့နေရာမှာကျွန်တော်ရှင်းပြနိုင်တဲ့အနေအထားအရှိဥမဲ့မဟုတ်ဘူးပေါ့နော်
ဆန်စပါးကိုပြပဈေးကွက်မှာနာမည်တစ်ခုနေရာတစ်ခုတိဆောက်တင်ဖို့ရောင်းချဖို့အတွက်ကမီယိုဖလာတမယိုးကြာနီးနဲ့စိုက်ပျိုးရေးကတော့မဖြစ်နိုင်ပါဘူးအဲ့ဒီအတွက်ဆက်မှုလေယာကိုပြောင်းလဲပြီးသွင်းအားစုလို့ခေါ်တဲ့မြေစီမြေနစ်တွေကိုလည်းထည့်သွင်းနိုင်ဖို့လိုအပ်ပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့လက်ရှိစပါးစိုက်ပျိုးတဲ့လေကွက်တွေဟာဆက်ရန်နေရာတွေဝင်ရောက်ဖို့ကျင်းမြောင်းနေပြီး၄000အကွက်ကျယ်တွေဖြစ်ဖို့လိုအပ်ပါတယ်အဲ့ဒီလိုအခြေအနေတွေဖြစ်ဖို့ကတော့ contract farming ကို contract layer စနစ်လို့ခေါ်တဲ့မြေပိုင်တဲ့လယ်သမားရဲ့အရင်းအနှီးနဲ့နှီးပညာရှိတဲ့စိုက်ပျိုးရေးကုမ္ပဏီတွေရဲ့အစိုးရရဲ့ပူးပေါင်းနိုင်မှဖြစ်ပါတယ်။သို့တော့လက်တွေ့မှာတော့အဲ့ဒီလိုဖြစ်နိုင်ဖို့အခြေအနေတွေကမလွယ်သေးဘူးလို့တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်
contract family ကတော့ဒီအောင်မြင်နဲ့မအောင်မြင်မှုဆိုတာကိုပြောဖို့ခက်သေးတာပေါ့ဗျ။အချိန်ကအာနာသိန်းရဲ့အချိန်ဒီတည့်ရဖြစ်သွားတာကိုဖြစ်သွားတော့ဒီ contract family ကိုအောင်မြင်နဲ့မအောင်မြင်မှုဆိုတာဒီမှာပြီးမှဆက်တက်ဖို့အချိန်သူတို့မလုံလောက်လိုက်ဘူးပေါ့နော်။ contract family ကလည်းဒီမှာပြည်ရဲ့လက်ရှိအချိန်နေနဲ့အောင်မြင်မှုသိမလွယ်ဘူးလို့ကျွန်တော်ထင်တယ်။ဘာလို့ဆိုတော့အစိုးရကုမ္ပဏီတောင်သူပေါ့တုံးတုံးမလဲကြားမှာရှိနေတဲ့အမြင်နဲ့ဆက်ဆံရေးအချိန်တွေကကောင်းမနေဘူးပေါ့ဗျာ။စုံကြည့်မှုပြောက်ဆုံးနေတဲ့ပြဿနာပေါ့။
မြန်မာနိုင်ငံကဆန်စပါးဟာပြည်ပကိုနှစ်စင်တင်ပို့နိုင်နေဆိုပေမဲ့အဓိကတရုတ်ဥပါဝင်အိန္ဒိယနိုင်ငံတွေကိုနယ်စပ်ကနေတင်ပို့ရောင်းချရတာကအများစုဖြစ်ပါတယ်။အဲဒီလိုနယ်စပ်ကနေရောင်းချရမှာစံချိန်စံညွန့်အတိုင်းအတာစစ်ဆေးကြီးကြပ်တာတွေသိမ့်ရှိတဲ့အတွက်ဘယ်လိုဆန်အမျိုးအစားပဲဖြစ်ဖြစ်ရောင်းချရတာလွယ်ကူပါတယ်။ဒါ့အပြင်နယ်စပ်တိုင်းမှာနှစ်ဖက်တာဝန်ရှိသူတွေနဲ့နားလည်မှုယူရောင်းဝယ်ကြတာမွန်ဂိုလန်တွေကိုအနည်းနဲ့အများအသုံးပြုရောင်းဝယ်ကြတာတွေဟာလေမြမာပြည်ကစံကိုအမျိုးအစားမရွေအလွယ်တကူရောင်းချနိုင်တဲ့အခွင့်အရေးတွေဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယထိုင်းနဲ့ဗီယက်နမ်နိုင်ငံတွေလိုစံအမျိုးအစားကောင်းတွေထုတ်လုပ်ပြီးဖွံ့ဖြိုးပြီးနိုင်ငံတွေကခိုင်မာတဲ့ဈေးကွက်တွေရရှိဖို့ကတော့အခုလိုပြည်တွင်းစစ်အကြီးအကျယ်ဖြစ်နေတဲ့ကာလတွေမှာပိုပြီးတော့မှအလံဝေးနေပါသေးတယ်ခင်ဗျာ။
ကိုခင်မောင်ဆွန်မင်းရဲ့အစီအစဉ်ပါရှင်။အခုတော့ယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်ကိုတင်ပြပါမယ်။1988ခုနှစ်ဒီမိုကရေစီလှုပ်ရှားမှုတွေကနေပေါ်ပေါက်လာတဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဟာတချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနီးတူမြန်မာစစ်တပ်နဲ့အပြစ်ရဆဲရေးစာချုပ်လက်မှတ်ရေးထိုးထားပေမဲ့2021ခုနှစ်ဒီကြော့ပြန်အာဏာသိမ်းမှုအပြီးမြန်မာຫນွေဦးတော်လှန်ရေးနဲ့ပူးပေါင်းပြီးစစ်ကောင်စီကိုပြန်တိုက်နေပါတယ်။ ABSDF အဖွဲ့ကရဲဘော်မြင့်ထင်းနဲ့ယူကရိန်းမြန်မာလွမြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဟောင်းစာကတင်ဆက်ထားပါတယ်ရှင
်။1988ခုနှစ်အာဏာသိမ်းမှုပြီးမှစစ်အာဏာရှင်ကိုတွန့်လှန်ဖို့ဖွဲ့စည်းခဲ့တဲ့မြန်မာတိုင်းနိုင်ငံလုံးဆိုင်ရာကြောင်းသားတပ်မတော် ABSDF ဟာအခုဆိုရင်36နှစ်နေပါတပ်တန်ရှိနေပြီဖြစ်ပါတယ်။ဒီအဖွဲ့ဟာပြည်တွင်းကတချို့လက်နက်ကိုင်အဖွဲ့တွေလိုပဲ2012ခုနှစ်တုန်းကအပြစ်ခက်ရက်စရဲလက်မှတ်ရေးထိုးခဲ့ပေမဲ့တချို့ပြန်အာဏာသိမ်းမှုအပြီးမှာတော့လူဦးတော်လှန်ရေးနဲ့သူစစ်ပွဲတွေပြန်လည်စတင်နေခဲ့ပါတယ်။နှစ်တန်ကြာနိုင်ယူထားပြီးမှတချို့ပြန်တော်လှန်ရေးပြုလုပ်နေတဲ့အခါမှာအရင်နဲ့အခုတော်လှန်ရေးရဲ့အနေအထားတွေဘလို့ကွာခြားနေတယ်ဆိုတဲ့အကြောင်းကိုနာမည်ကြီးဟောလိဝုဒ်ရုပ်ရှင် Rambo ဆက်ကမှမင်းသားစတားလုံးနဲ့သူအဓိကဆက်ဆောင်တဲ့အုပ်အဖြစ်ပါဝင်ပြုဆောင်ခဲ့တဲ့ABSDF အဖွဲ့ဝင်ရဲဘော်မင်းထင်းနဲ့ယူကရိန်းမြန်မာနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်ပြီးပြန်ထားပါတယ်။
ကျွန်တော်တို့ဒီ NC စာချုပ်ကိုလက်မှတ်ထိုးခဲ့ခြင်းကာလတည်းကကျွန်တော်တို့ဒီ violence ဖြစ်တဲ့အချိန်မှာကျွန်တော်တို့ပြောတယ်ကျွန်တော်တက်တည်ရှိတဲ့နေရာမှာတိုင်းဒေသတွေကဒီမှာရှိနေတယ်တိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်တယ်ဆိုရင်တော့ EBS တင်နေဝင်ပါရမှာပဲဆိုတာမျိုးတော့ကျွန်တော်ပြောခဲ့ပြီးမှဒါလက်ခံခဲ့လို့လည်းကျွန်တော်တို့ထိုးခဲ့တာပေါ့နော်ဆိုတော့ဒါပေမဲ့နိုင်ငံရေးကိုနိုင်ငံရေးအင်းကြီးနဲ့ဟိုအပြေရှာဖို့ပေါ့နော်ကျွန်တော်တို့ကြိုးစားခဲ့ကြတယ်ထူးခြားခဲ့ကြတယ်ဆိုတာဒါအလားနဲ့ကျွန်တော်တို့ဒီ NC လက်မှတ်ကိုထိုးခဲ့တယ်နိုင်ငံရေးစကားဝိုင်းကြီးကိုဝင်ခဲ့တယ်ပေါ့ဗျာဒါပေမဲ့ဒီအနေအထားမှာဟိုစစ်တပ်ကထူးခြားနေပြီးမှဒီစာချုပ်ပါအချက်တွေပါဒီလည်းမလိုက်တာပဲနဲ့ဒီကိုယ်နိုင်ချူဖောက်ခဲ့တဲ့အနေအထားမျိုးကြီးဖြစ်တော့အခုအနေအထားကတော့ကျွန်တော်တို့ပြန်ပြီးမှအဲ့လိုမျိုးဒီအာဏာသိမ်းရတဲ့အတွက်ပေါ့နော်ကျွန်တော်တို့စစ်ပြန်တိုက်နေရတာဖြစ်ပါတယ်ဟုတ်အခုကကျွန်တော်တို့88ခရီးကကျွန်တော်တို့မှဒီချမှတ်ခဲ့တဲ့ဥတီကျ၄ရက်ရှိပါတယ်ဗျာတော့တိုင်းဒေသလူမျိုးပေါင်းစုံဆရာနာရှင်စနစ်အောက်ကလွတ်မြောက်ရေးနောက်ဒီမိုကရေစီနဲ့လူ့ခွင့်ရေးရရှိရေးနောက်ပြီးတော့ပြည်တွင်းငြိမ်းချမ်းရေးရရှိရေးနဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးဆိုပြီးမှကျွန်တော်တို့ဥတီချက်ချမှတ်ပြီးမှတိုက်ပွဲဝင်လာတာဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ဥတီချက်ကအခုချိန်ထိထမမြအောင်မြင်ခြင်းမရှိသေးဘူး။အခုအားအကြောင်းမို့ကျွန်တော်တို့ဒီ2021အာနာပြန်သိမ်းတော့ကျွန်တော်တို့ဒီတိုက်ပွဲတွေကိုပြန်ပြီးမှဝင်ရတာပေါ့နော်။ကျွန်တော်တို့ဥတီချက်တွေအထမမြောက်ပေးတဲ့အတွက်ကျွန်တော်ညွန်မှန်းချက်တွေမရသေးတဲ့အတွက်ကျွန်တော်ဆက်ပြီးတိုက်ပွဲဝင်နေရတာဖြစ်ပါတယ်။ကွာချချက်ကတော့အများကြီးပါပဲ။အများကြီးဆိုတာကဆိုတော့ဟိုတော့ကျွန်တော်တို့88နောက်ပိုင်းမှာ88ပါတော့ခုခဲ့တယ်တိုက်ခဲ့တယ်ဆိုတာကဒီနည်းပညာအရလူဝိထုပစ္စည်းပိုင်းဆိုင်ရာအရာအရဒီလိုမျိုးတိုးတက်မှုအခြေအနေတွေမရှိဘူးပေါ့ဗျာ။အခုကတော့နည်းပညာခက်ကြီးဖြစ်လာတယ်။နည်းပညာခက်ပြတ်တာဆက်သွယ်ရေးနည်းပညာတွေကောဟာလာအခုဒီလက်နဲ့ခဲရမ်းပေါ့နော်လက်နဲ့ခဲရမ်းကအစပေါ့နော်အားလုံးကအလုံးနီးပညာတွေကမြင့်နေတဲ့ကာလဖြစ်တယ်အဲဆိုတော့မြန်နေပေါ့ဗျာဟိုတော့ကျွန်တော်တို့ကဟို88ကာလတုန်းကဆိုရင်ဟာလာခီးတစ်ခုတစ်ခါသွားဖို့ဆိုရင်လနဲ့ချီပြီးမှလမ်းလျှောက်ပြီးသွားနေရတဲ့ကာလမှာအခုချိန်မှာတော့ကျွန်တော်တို့ကားနဲ့ဆိုင်ကယ်နဲ့သွားတဲ့ခေတ်ဖြစ်သွားတာပေါ့နော်နောက်ဆက်သွယ်ရေးတရလဲဆိုရင်ဒီဖုန်းတွေပေါ်လာတယ်ဗျာဆိုတော့ဒီဆက်သွယ်ရေးနီးပညာတွေလည်းမြင်လာတယ်ပေါ့ဆိုတော့အဲ့ဒါတွေကတော့တအားကွာပါတယ်ဟိုဟိုတုန်းကအဟောင်း88နဲ့အခုနေနေဌာနဲ့2021ကတော့တအားကိုကွာခြားမှုရှိပါတယ်အခုကတော့ဒီနေ့ကဟိုကျွန်တော်တို့က gap တော့မဖြစ်ပါဘူးလူငယ်တွေကတော့သူတို့မှသွားကျင်တဲ့ပုံစံရှိတယ်အချီနေနဲ့ပုံစံတွေကပြောင်းသွားပြီဆိုတော့ပြောင်းသွားတဲ့အနေအထားမှာသူတို့သွားကျင်တဲ့ဟာရှိတယ်ဆိုတော့လွတ်လပ်မှုကိုညံ့လို့တယ်ပေါ့ဗျာဆိုတော့သူတို့လွတ်လပ်မှုတွေဆုံးရှုံးသွားတဲ့သူတို့ဟိုဟာဖြစ်တယ်ဟိုတိုက်ပွဲဝင်ကြတယ်တိုက်ပွဲဝင်ကြတော့ကျွန်တော်တို့ကလည်းဒီပေါ်မှာ train ကြောင်းပြီးမှဟိုတိုက်ပွဲဝင်တာပဲရှိတယ်ကျွန်တော်တို့ဘယ်လိုပြောမလဲကျွန်တော်တို့လည်းဟိုဘယ်လိုမလဲကျောင်းသားနေလာတဲ့လူတွေဖြစ်တဲ့အတွက်ဟိုဘယ်လိုပြောမလဲ conservative တွေမဟုတ်ဘူးပေါ့ဗျာဆိုတော့အဲ့ဒါနဲ့လူငယ်တွေဖြစ်ချင်တဲ့ဆန္ဒကိုကျွန်တော်လက်ရုံးကြီးဖြေအောင်ကျွန်တော်သွားလို့ရတယ်ပေါ့ချီနီယာ88နောက်ပိုင်းမှာဒီတက်မတော်ပေါ့ဗျာဒီစစ်တပ်ကဘယ်လိုဖြစ်သွားလဲဆိုတော့သူကအချင်းပြချာစားမှုတွေတအားများသွားတယ်ဆိုတော့ခုနကပြောတက်ထမ်းပါလေဟိုခုနကတိုက်ခတ်ရေးစွန့်ရည်စီယုံရည်စွန့်ရည်တွေမရှိတော့ဘူးဆိုတော့အဲ့ဒီကဟိုစီးပွားရေးဈေးကွက်ပုံစံမျိုးနဲ့စစ်တပ်ထမ်းမှာသွားနေတယ်ခြားစားမှုတွေအရန်ကြီးနေတဲ့ခါကျတော့သူ့မှာအရေးသေးတွေကျဆင်းနေတယ်ဒီအရေးသေးတွေကျဆင်းနေတာကခုနကပြောလို့မတိုက်ကြည့်တော့မသိဘူးပေါ့ဗျာအခုတိုက်ကြည့်လိုက်တဲ့ခါကျတော့တိုင်းရင်းသားတွေနဲ့တိုက်ခဲတိုက်ကြည့်လိုက်တဲ့အချိန်ကျတော့ဒါက သူတို့ဟိုဘယ်လိုပြောမလဲသူတို့အချိန်ကြီးသူတို့သုံးသပ်မိပြီလို့တော့ကျွန်တော်တို့ထင်တယ်ဆိုတော့သူတို့ကတကယ်ပျက်စီးနေတဲ့တက်မတော်တစ်ခုဖြစ်သွားပြီအဲ့တော့အနေထားကကျွန်တော်တို့ဘုံမှာပြီမှာလဲဟိုပြောရမယ်ဘလို့မှဘလို့မှဆက်ပြီးထားလို့တော့မရတော့ဘူးပြကျွန်တော်တို့အတွက်ကဒီစစ်တပ်ကဘလို့ပြောမလဲတောက်လျှောက်ကလည်းဟိုနိုင်ငံကြီးမှာသူ ਆ ပဲကြီးစိုးလာခဲ့တာပေါ့ဗျာနော်အဲ့ဒါအနေထားမျိုးဖြစ်တော့ကျွန်တော်နိုင်ငံကြီးနယ်ပယ်ကနေကျွန်တော်တို့ကမထားကျင်တော့ဘူးအဲ့ဒီကျကျွန်တော်တို့ကလည်းဟိုဒီဘက်တော်လိုင်းအင်အားစုတွေလက်တိုက်ပုံဝင်နေတဲ့အနေထားမျိုးပေါ့နော်ဆိုတော့အဲ့ဒီအနေထားမျိုးနဲ့ဖြစ်တော့အခုတော်လိုင်းအင်အားစုဒီအီယာဟိုဒီတိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေမှာလည်းလူငယ်တွေကမျိုးသက်နောက် generation အစ်စ်တွေကဥဆောင်နေတဲ့အပိုင်းမျိုးတွေဖြစ်တဲ့အခါကျတော့သူတိုးတက်တဲ့အမြင်ရှိတယ်ပေါ့ဗျာဒီအနေထားမျိုးတွေဖြစ်တဲ့ဟုတ်ရှုရတွေကအောင်မြင်တယ်လို့လည်းကျွန်တော်တို့ယူဆလို့ရတယ်ဆိုတော့ခုနကပြောတော့တစ်ဖက်မှာလည်းရန်သူရဲ့အနေထားကတော်တော်ကိုပြည်ယူရင်းပြည့်စည်နေတဲ့အနေထားမျိုးဖြစ်နေပြီပေါ့နော်ဒါကြောင့်မို့လို့အခုဒီမြောက်ပိုင်းစစ်ပွဲတွေကစစ်တပ်ဘက်ကရှုံးပြီးမှကျွန်တော်တို့တိုင်းသားတွေဘက်ကအောင်ပွဲတွေခံနေတာကိုကျွန်တော်တို့တွေ့ရတယ်အခုအချိန်ကြီးကကျွန်တော်တို့ဒီပြည်မှာတိုက်ပွဲဝင်နေရတဲ့အနေအထားမျိုးမှာသူတို့မှအခုဘယ်လိုပြောမလဲခါတိုင်းဟိုတော့ပြောတယ်သူတို့တိုက်ခိုက်ရေးတပ်တွေပေါ့ဗျာတပ်မတွေပေါ့ဒီတပ်မတွေဖြစ်တဲ့တပ်မတွေကအခုဆိုရင်မရှိတော့ပြက်သွားပြီဗျာပြက်သွားပြီဆိုတော့သူတို့မှတိုက်ခိုက်ရေးဆွမ်းရင်မရှိတော့ဘူးမရှိတော့ဘူးဆိုတော့အနေအထားမျိုးမှာအခုသူတို့ကခံစစ်အနေအထားကိုပြန်ရောက်သွားတယ်ဆိုတော့ကျွန်တော်တို့တော်လိုင်းအင်အားစုတွေကထူးစစ်အနေအထားကိုပြန်ပြီးရောက်လာတဲ့အခါကျတော့အခုသူတို့ကဟိုအခုနယ်စခန်းနေဆိုရင်အခုစုပ်စပ်ပြီးလာရတဲ့အနေအထားမျိုးတွေဖြစ်လာတယ်ဖြစ်လာတော့မြို့တွေကိုပဲအခုကာရတဲ့အဆင်းလောက်ရောက်နေတဲ့အခြေအနေမျိုးဖြစ်သွားတော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ကဟိုစစ်တပ်ရဲ့အနေအထားကတော်တော်ကိုပျက်စီးနေပြီလို့ပြောလို့ရတယ်ပေါ့နော
်တချို့ပြန်စစ်တိုက်နေတဲ့မြန်မာတိုင်းငံလုံးဆိုင်ရာကျောင်းသားတပ်မတော်ရဲ့ရဲဘော်မင်းထေကလက်ရှိစစ်ရဲအခြေအနေတွေအကြောင်းကိုရှင်းပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်စီစဉ်မှာလည်းဘလူးတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
ယူကရိန်းမြန်မာနှိုင်းယှဉ်ချက်အစီအစဉ်မှာရှင်အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုတင်ပြပါမယ်ပြီးခဲ့တဲ့စနေနေ့ကအိုဟိုင်းယိုးပြည်နယ်မဲဆွယ်ဘွယ်အတွင်း Republican Party သမ္မတကိုယ်စားလှယ်လောင်း Donald Trump ရဲ့အငင်းပွားပွဲရာပြောဆိုချက်တွေနဲ့ပတ်သက်လို့အမေရိကန်လွှတ်တော်အမတ်တို့ရဲ့တုံ့ပြန်ချက်တွေထွက်ပေါ်လာပါတယ်ဒီမိုကရက်ပါတီကကိုယ်စားလှယ်လောင်းလက်ရှိသမ္မတဂျိုးဘိုင်ဒန်ကတော့ပြီးခဲ့တဲ့သတင်းပတ်ကုံမှာမဲဆွယ်စည်းရုံးပွဲတွေကျင်းပတာမရှိပါဘူးဒါပေမဲ့လည်းသူအပြန်ရွေးခံဖို့ရှင်းပြမဲ့အကြောင်းအရာတွေကိုလည်းသတင်းခေါင်းကြီးပိုင်းတွေမှာဖော်ပြချပါတယ် VOA သတင်းတောက် Veronica Bodres Iglesias ရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်
စနေနေ့အဝိုင်ယိုဘီနယ်ဒေတန်မြို့မဲဆွယ်စည်းရုံးပွဲမှာသမ္မတဒေါ်နယ်ထရန့်ပြောဆိုခဲ့တဲ့အကြောင်းအရာတွေတော်တော်များများသတင်းကောင်းကြီးပိုင်းတွေမှာဖော်ပြကြပါတယ်။အဲဒီအကြောင်းအရာတွေထဲမှာမက္ကဆီကိုနိုင်ငံမှာတရုတ်နိုင်ငံကမော်တော်ကားထုတ်လုပ်ရေးကုမ္ပဏီတည်ထောင်နေတာနဲ့ပတ်သက်လို့ထရန့်ပြောခဲ့တဲ့အကြောင်းအရာတစ်ခုလည်းပါဝင်ပါတယ်။
We're going to put a 100%
အဲဒီဘက်ကဖြတ်ပြီးတင်ပို့လာမဲ့ကားတွေကိုကျွန်တော်တို့တရားရာဂိုင်းတို့အခွန်စည်းချက်မှာပါကျွန်တော်သာသမ္မတအဖြစ်အရွေးချယ်ခံရရင်အဲဒီကားတွေလုံးဝရောင်းရမှာမဟုတ်ပါဘူးတကယ်လို့ကျွန်တော်သမ္မတအဖြစ်အရွေးမခံရရင်ဒါတွေကတိုင်းပြည်ကိုသွေးချောင်းစီးအောင်အမျက်ထုတ်မဲ့အ ਨੇ ဆုံးတိုင်းပြည်ကိုဂုတ်သွေးဆုပ်မဲ့အရာတွေဖြစ်ပါလိမ့်မယ
်ဒီပြောဆိုချက်ဟာနိုင်ငံရေးမှာအကြမ်းဖက်တဲ့သဘောထားပြောဆိုချက်ဆိုပြီးဝေဖန်ကြတာတွေရှိပေမဲ့လည်းဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးမှုတွေကတော့သူဒီသဘောမျိုးနဲ့ပြောတာမဟုတ်ဘူးဆိုပြီးအလေးအနက်ခြေပါကြပါလေ Republican ထက်လွတ်တော်အမတ် Bill Cassidy ကလည်း NBC ရုပ်သံမှာခုလိုပြောပါလေ
The general tone of the speech
ဒီမိန့်ခွန်းရေဘူးကအသွါလာကဒေါ်နယ်ထရန့်ဘာလို့သမရပြန်ဖြစ်တင်တယ်လဲဆိုပြီး American တော်တော်များများမေးခွန်းထုတ်တဲ့အပေါ်မှာအခြေခံပါတယ်တယောက်ယောက်ရဲ့အတိတ်ပဲဖွင့်ဆိုချက်အပေါ်မှာမူတည်ပြီးကွဲလွဲပါလိမ့်မယ်သူကသမရဘိုင်ဒန်ကိုရှင်ပိုင်မှာဆိုတော့ဘိုင်ဒန်ဘက်ကဒါဟာနိုင်ငံရေးအရအကြမ်းဖက်တဲ့ပြောဆိုချက်လို့ပြောလာနိုင်ပါတယ်သူကိုကာကွယ်တဲ့သူတွေဘက်ကတော့ဒါကစီးပွားရေးအရာအကြီးကျယ်ပျက်စီးဆုံးရှုံးမဲ့ကိစ္စကိုပြောတာလို့ခုခံပါလိမ့်မယ်
။နေကြောင်ဖြတ်ကျော်ဝင်လာတဲ့သူတွေကတချို့ဟာလူတွေမဟုတ်ဘူးဆိုပြီးဒေါ်နယ်ထရန့်ပြောခဲ့တာတပ္ပရဘိုင်ဒန်ရဲ့နေကြောင်တရားမဝင်ဝင်လာသူတွေပေါ်ကင်တွယ်ပုံတွေနဲ့ပတ်သက်လို့ဝေဖန်ပြောဆိုခဲ့တာတွေနဲ့ပတ်သက်လို့လည်းအငင်းပွားမှုတွေရှိနေပါလေ။ Ohio ပြည်နယ် Republican အောက်လွှတ်တော်မှ Mark Turner ကတော့ ABC ရုပ်သံကနေသူရဲ့အမြင်ကိုခုလိုပြောပါလေ
Well of course I disagree with those in the past I think the American public
အရင်ကတော့ကျွန်တော်လဲသူနဲ့ဒီကိစ္စမှာသဘောမတူပါဘူးအမေရိကန်ပြည်သူတွေလည်းသဘောတူခဲ့မှာမဟုတ်ပါဘူးဒါပေမဲ့အခုတော့လူဝင်မှုကြီးကြပ်ရေးပြဿနာကိုဖြေရှင်းနိုင်တဲ့ကိုယ်စားလှယ်လောင်းဆိုလို့ ဒီသမ္မတရွေးကောက်ပွဲအတွင်းမှာဒေါ်နယ်ထရမ့်တယောက်တည်းပဲရှိတယ်ဆိုပြီးလူတွေကမြင်လာကြတယ်လို့ကျွန်တော်ထင်ပါတယ
်စနေနေ့ကမဲဆက်စည်းရုံးပွဲမှာသမ္မတဂျိုးဘိုက်ဒန်ရဲ့စီးပွားရေးမူဝါဒတွေနဲ့ပတ်သက်လို့သမ္မတဟောင်းဒေါ်နယ်ထရမ့်အရင်ကားတွေနဲ့စပုတ်ပြီးပြည်ပထောင်ဝေဖန်ထိုးနှက်ပါတယ်လာမယ့်ရွေးကောက်ပွဲဟာဒေါ်နယ်ထရမ့်ကိုထောက်ခံသူတွေအတွက်သိရေးကြီးတဲ့ရွေးကောက်ပွဲဖြစ်တဲ့ဆိုတာကိုလည်းချမထားပဲအဓိကပြောဆိုသွားပါတယ
် I don't think you're going to have another election in this country if we don't win this
election ရွေးကောက်ပွဲမနိုင်ခဲ့ဘူးဆိုရင်ခင်ဗျားတို့အတွက်နောက်တစ်ခါဒါမျိုးရွေးကောက်ပွဲရှိတော့မယ်လို့ကျွန်တော်မထင်ပါဘူးဒီလိုအဓိပ္ပာယ်ရှိတဲ့ရွေးကောက်ပွဲရှိတော့မယ်လို့ကျွန်တော်တော့မမြင်ပါဘူးဒါကြောင့်ထွက်ပြီးမဲပေးကြပါမဲပေးမဲ့ရက်စွဲကိုသတိရပါနိုဝင်ဘာ5ရက်ဒီရက်ကတိုင်းပြည်အတွက်အရေးကြီးဆုံးနေ့တစ်နေ့ဖြစ်ပါလိမ့်မယ်
သမ္မတဂျိုးဘိုက်ဒန်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်လို့တော့သတင်းဘက်ကမဲဆွယ်ရန်ပုံငွေတွေထူးထူးခြားခြားအများကြီးရတဲ့အကြောင်းအရာကိုသတင်းမီဒီယာတွေမှာဖော်ပြကြပါလေ။အခုဆိုရင်ငွေသားအနေနဲ့ဒေါ်လာ155သန်းရန်ပုံငွေရနေပြီဖြစ်ပြီးဖေဖော်ဝါရီလတလတွေမှာရင်ရွေးကောက်ပွဲမဲဆွယ်ရန်ပုံငွေဒေါ်လာ53သန်းရရှိခဲ့ပါလေ။သမ္မတဂျိုးဘိုက်ဒန်ကတော့ဒီနေ့ဥတွေနေ့အင်ဂျီရောမှာရိုမန်ကက်သလစ်ခေါင်းဆောင်တွေတော်တော်များများဖိတ်ကြားပြီးစင်ပက်ထရစ်ဒေခန္နာကျင်းပနေပါတယ်သူဒီလိုကျင်းပနေတဲ့အချိန်မှာပဲသူ့ရဲ့မဲဆွယ်စီယုံပွဲရံမုံငွေကောက်ခံရရှိတဲ့သတင်းတွေသတင်းမီဒီယာတွေမှာဖော်ပြကြတာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အချောင်းတိကောင်းစရာအစီအစဉ်ကိုကိုသိန်းထိုင်ဦးစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်အခုတော့ကဘာဒလခီးသွားအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါအမေရိကန်ပြည်ထောင်စုအနောက်ပိုင်းပြည်နယ်တွေမှာမြင်းဆွဲနှိလျှော်စီအာကစားနီတမျိုးအင်မတန်ရေပန်းစားပါတယ်။မြင်းစီသူရဲ့နောက်ကနေနှိလျှော်စီသူကအခက်အခဲမျိုးစုံကြော်လွှားပြီးနှိလျှော်စီပြန်ရတဲ့ ski joring ဆိုတဲ့အာကစားနီတမျိုးကိုမတ်စုမြတ်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေတွားပြီးတော့လေ့လာကြရအောင်ပါရှင်
အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတချို့မှာကြဲကြဲပြန့်ပြန့်လူမသိကြတဲ့အာကစားနည်းတစ်ခုကတော့ ski joring လို့ခေါ်တဲ့မြင်းနဲ့နှင်းလျှောစီးတဲ့အာကစားနည်းတစ်မျိုးဖြစ်ပါတယ်။နှင်းထူထပ်တဲ့ဥရောပမြောက်ပိုင်းနိုင်ငံတွေမှာဆောင်းရာသီကာလတွေအတွင်းတနေရာကနေတနေရာမြန်မြန်ရအောင်လို့ခွေးတွေမြင်းတွေသုံးပြီးတော့နှင်းလျှောစီးသွားလာကြတာကနေဖြစ်လာတာပါ။နှင်းလျှောစီးသူတွေကိုရှေ့ကနေလေရင်အသေးစားတွေ၊ကားတွေ၊မြင်းတွေ၊ခွေးတွေနဲ့ဆွဲပြိုင်ကြတာမျိုးစုံရှိပါတယ်။များသောအားဖြင့်တော့မြင်းတွေရှေ့ကဆွဲတဲ့ ski joring အာကစားနည်းပြိုင်ပွဲတွေကိုအမေရိကန်၊ကနေဒါနဲ့ဥရောပနိုင်ငံတချို့မှလုပ်ကြပါတယ်။ဥရောပနိုင်ငံ ski joring နဲ့ American ski joring အဓိကကွာတာကတော့မြင်းပေါ်မှာလူပါတာနဲ့လူမပါတာဖြစ်ပါတယ်။ American မှာ ski joring ကိုအဓိကလုပ်ကြတာက Wild West လို့ပြောတဲ့ Mississippi မြစ်အနောက်ဖက်ချမ်းပြည်နယ်တွေမှာဖြစ်ပါတယ်။အဲ့ဒီဒေသတွေမှာသွားရေးလာရေးတာမကစီးပွားရေးလုပ်ငန်းတွေအတွက်မြင်းတွေကိုအဓိကထားခဲ့ကြတာမို့ဒီကနေ့အထိမြင်းတွေကသူတို့ရဲ့နေမှုထိုင်မှုမှာအရေးပါတဲ့အခန်းကနေပါနေပါတယ်။ဒါကြောင့် American Ski Joring မှာမြင်းစီးသူတွေပါပြီးတော့နှင်းလျှောစီးသူသွားမဲ့လမ်းကြောင်းကိုရှေ့ကနေမြင်းနဲ့လမ်းဖော်ပေးရတာဖြစ်ပါတယ်
။ It is time for some Colorado flying high action!Get ready, my friends. We'll show you exactly what 76 years...
Colorado ပြည်နယ် Leadville မြို့က Harrison Avenue လမ်းမကြီးပေါ်မှာ86ကြိမ်မြောက် Ski Joring ပြိုင်ပွဲစတင်ပြီလို့ကြေညာနေတာဖြစ်ပါတယ်။ American မြို့တွေမှာလှုပ်လေရှိတဲ့ Ski Joring ပြိုင်ပွဲတွေထဲမှာ Leadville Ski Joring ပွဲကတော့အကြီးကျယ်ဆုံးလို့ပြောလို့ရပါတယ်။ရှေးကအရှိန်နဲ့ပြေးနေတဲ့မြင်းကိုကျိုးဆွဲပြီးနောက်ကလိုက်တဲ့တစ်ချိန်တည်းမှာတတ်မှတ်ထားတဲ့အခက်အခဲတွေကိုကြော်ဖြတ်ရတာကလွယ်တော့မလွယ်လာပါဘူး။ကြောက်စိတ်၊ဂျေနက်စိတ်၊စိုးရိမ်စိတ်တွေအားလုံးစုပေါင်းပြီးတော့အင်မတန်စိတ်လှုပ်ရှားစရာကောင်းတာကထူးခြားမှုဖြစ်တယ်လို့ပြိုင်ပွဲဝင်သူတွေကပြောကြပါတယ်
။ Almost the this is a pure adrenaline that gets me to do it. I love skiing. I love skiing mountains.
ဒီကိုစိတ်လှုပ်ရှားရတဲ့ခံစားချက်တစ်ခုနဲ့ပြိုင်ပွဲဝင်ဖြစ်တာပါ။ကျွန်တော်ကနှင်းတောင်တွေပေါ်မှာနှင်းလျှောစီးရတာသိကြိုက်ပါတယ်။ဒီဟာကတော့ကျွန်တော်အတွက်အမြဲစိတ်ဝင်စားပြီးပါကျင်တဲ့ပွဲတစ်ခုဖြစ်ပါတယ်။ဘာနဲ့မှမတူအောင်စိတ်လှုပ်ရှားရတာရောမြင်းစည်းဝါနာပါတဲ့အုပ်စုနဲ့နှင်းလျှောစည်းဝါနာပါတဲ့အုပ်စုနှစ်စုစုံကြတဲ့ပွဲဖြစ်တာကြောင်းရောပါပုံမှန်ဆိုဒီအုပ်စုနှစ်စုတိတ်ပြီးပတ်သက်ကြတာမျိုးမဟုတ်တော့
ပွဲအချိန်ဆိုရင်းရင်းနှီးနှီးဆုံကြရတာပျော်စရာကောင်းပါတယ်
ကော်လိုရာဒိုပြည်နယ်ရော်ကီတောင်တန်းဒေသတွေကပေ1000ချောင်းအမြင့်မှာရှိတဲ့လက်ဖီးလ်မြို့လေးဟာတစ်ချိန်တုန်းကသတ္တုတွေလုပ်ငန်းလုပ်ကြတဲ့မြို့လေးဖြစ်ပါတယ်။ American Wild West ဒေသအငွေ့အသက်တွေအပြည့်နဲ့မြို့စီကိုအခုတော့မြင်းဆွဲနှင်းလျှောစီးပြိုင်ပွဲအတွက်နေရာစုံကဧည့်သည်ထောင်ထဲချီရောက်နေကြပါတယ်။1949ခုနှစ်မှာကစတင်ခဲ့တဲ့ Ski Joring ပြိုင်ပွဲကတစ်နှစ်ထက်တစ်နှစ်ဧည့်သည်ပိုများလာတယ်လို့ကော်လိုရာဒိုဒေသခံတွေကပြောကြပါတယ်။
Obviously there's a lot of them because Leadville's kind of the granddaddy of all races.
Leadville ပွဲကပြိုင်ပွဲတွေအားလုံးထဲမှာအကြီးအကျယ်ဆုံးဖြစ်တာကြောင့်နေရာစုံကလူတွေဒီကိုလာကြတာပါ။ကျွန်တော်စကားပြောပြတဲ့သူတွေထဲမှာ Arkansas ကလူတွေပါပါတယ်။ Texas ကလူတွေပါတယ်။အထူးသဖြင့်ဒီပြိုင်ပွဲအတွက်တက်တက်လာကြသူတွေဖြစ်ပါတယ်။ဒီက Wild West အတွေ့အကြုံကိုလိုချင်လို့လာကြတာပါ။အနည်းကမြင်တွေ့ရတော့အားလုံးစိတ်လှုပ်ရှားသဘောကျကြပါတယ်။
ski joring ပြိုင်ပွဲမှာသူတို့လိုနှင်းလျှောစီးသူတွေရဲ့ကျွမ်းကျင်မှုကအရေးကြီးတယ်လို့ရှေးကမြင်းကိုထိန်းရတဲ့မြင်းစီးသူရဲ့ကျွမ်းကျင်မှုကလည်းအနိုင်ရဖို့အတွက်အဓိကကျပါတယ်။သိတ်ကိုအမြန်ပြေးနိုင်တဲ့မြင်းကိုထိန်းပြီးစီးကြသူတွေထဲမှာဆယ်ကျော်သက်အမျိုးသမီးငယ်တွေတောင်ပါပါတယ်
။ I got the name the Queen of Harrison Avenue because I've won
Leadville မှာကျမစုရင်းရဘူးလို့ Harrison Avenue ဘယင်မလို့ကျမကိုခေါ်ကြတာပါ။ကျမအသက်13နှစ်ထဲကဝင်ပြိုင်လာတာအနိုင်ရတာ90ရှိပါတယ်။
စု6ခေါက်တောင်ကြားခဲ့ဘူးပဲပြိုင်ပွဲဝင်တိုင်းမှာစိတ်လှုပ်ရှားစိုးရိမ်စိတ်ဖြစ်တယ်လို့လည်း AP သတင်းဌာနကိုပြောပြပါတယ
် So getting started is always the scariest part but one of the scariest
အစပိုင်းကကြောက်စရာအကောင်းဆုံးဖြစ်ပါတယ်ကြောက်စရာအကောင်းဆုံးအပိုင်းတွေကတခုလိုပဲပြောရမှာပါလမ်းမကြီးပေါ်မှာအများဆုံးတုံးနဲ့ပြိုင်နေတဲ့အချိန်ကြရင်တော့မတိအောင်ကြိုးစားတာကလွယ်လို့တခြားဟာတွေတွေးနေဖို့အချိန်မရပါဘူးတနအိမ်ပိုင်း40နှုန်းလောက်နဲ့သွားနေတာဖြစ်တော့မျက်နှာကိုလေအေးတွေဖြတ်ရိုက်တဲ့ခံစားမှုကလည်းတော်တော်ခံရပါတယ်။ပန်းဝင်ချိန်အထိမျက်နှာတစ်ခုလုံးထုံနေတဲ့ခံစားမှုပဲသိပါတယ်။ပန်းဝင်ချိန်ကိုယ်တော့ကနေလျှောစီးသူပါလာဖို့ပဲမျှော်လင့်ထားရပါတယ်။ပြီးသွားရင်တော့အချိန်နဲ့သွားနေတဲ့မြင်းကိုအချိန်သက်ရပ်သွားနိုင်ဖို့ပဲအစွမ်းကုန်ကြိုးစားရပါတယ်။
သူပြောသွားတဲ့အတိုင်းကျိုးပဲ့အသက်ပါအန္တရာယ်ရှိတဲ့အာကစားနည်းတစ်မျိုးမှတော်ယုံဝါသနာစိတ်ဝင်စားရုံနဲ့တော့ ski joring ပြိုင်ပွဲဝင်ဖို့အဆင်သင့်မဖြစ်နိုင်ပါဘူး။တစ်ချက်လေးမှားတာနဲ့လားနဲ့ချီနားရလာအောင်ထိခိုက်နိုင်တယ်လို့ကိုရိုင်းပခုံးရိုးကျိုးမှုသူကပြောပြပါရယ်။
And when you talk about the race like if you come to a race completely healthy
and you don't be honest so you know ပြိုင်ပွဲဝင်ချင်းအကောင်းကြီးဖြစ်ပေမဲ့ခုံနာလှဲ့တာမှာတစ်ချက်လေးမှားသွားပြီဆိုတာနဲ့ပြုတ်ကြပြီပဲ။ပြိုင်ပွဲရာသီတစ်ခုလုံးနောက်ထပ်ဘာပွဲမှမပြိုင်နိုင်တော့ပဲစီးကုကတွေတနည်းကြီးပေးပြီတော့ပဲ။ဒါမှမဟုတ်လည်းဘာနဲ့မှမတူတဲ့စိတ်လှုပ်ရှားမှုမျိုးကိုရခြင်းလို့ဝင်ပြိုင်နေကြရတာဖြစ်ပါတယ်။
သူပြောသလိုပဲဘာနဲ့မှမတူတဲ့စိတ်လှုပ်ရှားရတဲ့ခံစားချက်ကြောင့်ပဲ ski joring အာကစားနည်းကရေပန်းစားနေတာပါ။ဒါကြောင့်လဲ American ပြည်ထောင်စု Wild West ဒေသတွေနှင်းအထုအထက်ကျတဲ့နေရာတွေမှာ ski joring ပြိုင်ပွဲတွေကိုနှစ်စဉ်လုပ်နေကြတာဖြစ်ပါတယ်
။ It's really exciting. You have to pay attention to what you're doing but still have fun.
သိစိတ်လှုပ်ရှားဖို့ကောင်းပါတယ်။ပြိုင်နေတဲ့အချိန်မှာမြင်းကိုအာယုံစိုက်စီးရတယ်လို့ပြောလဲပြောရပါတယ်။ကိုမြင်းဘလို့အခြေအနေရှိတယ်လဲဆိုတော့ကိုအာယုံစိုက်ဖို့လိုပါတယ်။တခါတလေသူတို့ကနည်းနည်းစိတ်ဖောက်တတ်တော့သူတို့ကိုကိုလိုသလိုထိန်းထားနိုင်ဖို့လည်းလိုပါတယ်
။ American ပြည်ထောင်စုမှာ Colorado, Wyoming နဲ့ Montana ပြည်နယ်တွေမှာအထူးရေပန်းစားတဲ့ ski joring အာကစားနည်းကို Olympic အာကစားပြိုင်ပွဲတွေထဲမှာတနည်းထည့်သွင်းနိုင်ဖို့အတွက်လည်းမျှော်လင့်နေကြပါတယ်။ Switzerland နိုင်ငံမှာ1928ခုနှစ်တုန်းကကျင်းပခဲ့တဲ့ဆောင်းရာသီ Olympic ပွဲမှာတော့တရုတ်ပြအားကစားနည်းတစ်ခုအနေနဲ့ပါဝင်ခဲ့မှုရာကြောင့်2028ခုနှစ်ဆိုရင်အနှစ်တရာပြည့်တော်မှာပါအဲ့ဒီတုန်းကဆွစ်ဇာလန်ကဤအတိုင်းလူမပါတဲ့မြင်းတွေရှေ့ကဆွဲပြီးတော့နောက်ကနှင်းလျှောစီးတရုတ်ပြခဲ့ကြတာပါအမေရိကန်က ski joring ဝါသနာရှင်တွေကတော့အမေရိကန်ဤအတိုင်းမြင်းစည်းသမားပါတဲ့မြင်းတွေနဲ့နှင်းလျှောစီးနည်းကို Olympic အားကစားနည်းတစ်မျိုးအနေနဲ့ပါစေခြင်းတယ်လို့ပြောနေကြပါတယ်ရှင်ကျွန်မစင်မြန်ပါပါ
သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းချင်းချုပ်ကိုတင်ပြမှာဖြစ်ပါတယ်ရုရှားကျူးကျော်စစ်ကိုတိုက်ခိုက်ဖို့လိုအပ်တဲ့အရင်းမြစ်တွေယူကရိန်းကိုပေးဖို့အမေရိကန်ကဆုံးဖြတ်ထားစေဖြစ်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးကအင်ကာနစ်မှာပြောပါတယ်ဂျာမနီနိုင်ငံရွန်စတိန်လေးတပ်စခန်းမှာဥရောပနဲ့ကမ္ဘာတခြားတိုင်းပြည်တွေကကာကွယ်ရေးဝင်ကြီး50ချုပ်ရဲ့အစည်းအဝေးမှာကာကွယ်ရေးဝင်ကြီးလွိုက်အော့စတင်ကအခုလိုပြောဆိုတာဖြစ်ပါတယ် ဂါဇာမှာအပြစ်ရပြီးဟာမတ်စ်တွေဖမ်းထားတဲ့တရားခံတွေပို့လွှတ်ပေးရင်းနဲ့ပတ်သက်လို့သဘောတူညီချက်အသစ်ကိုအစ္စရေးနဲ့ဟာမတ်စ်တို့ရရှိနိုင်ပါတယ်လို့ကာတာတာဝန်ရှိသူတွေကသတိကြီးကြီးထားအကောင့်မြင်ချောင်းကာတာနိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကအင်ကာနေမှာပြောဆိုထားပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာချွတ်မော့ဆက်ဆံရေးနိုင်ငံတကာရွှေပြည်မူဝါဒကချဆုံးနေတာထင်ရှားလာပြီးပေါင်းစပ်ညှိနှိုင်းပြစ်မှတ်ထားပိတ်ဆို့အပြစ်ပေးအရေးယူဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးတန်တမန်ကအင်ကာနေမှာနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်ဂျီနီဗာမှာကျင်းပတဲ့55ချိန်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာအခုလိုတိုက်တွန်းသွားတာဖြစ်ပါတယ်ရှင်နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပါတယ်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 30နှစ်တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါရှင်